Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တာရဲ့2022ခုနှစ်ဇူလိုင်လ24ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းဂရမီတာ190အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူရဲထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြတော်ဖို့ရှိပါတယ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးနိုင်ဖို့ဖြစ်နိုင်ခြေတွေရှိပါတယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဂရီပေးပြောကြားခဲ့ကြောင်းအာဆီယံအထူးကိုယ်စားလှယ်ကန်ဝရီးယားနိုင်ငံဂျာယီဝန်ကြီးကထပ်မံအတည်ပြုပြောဆိုပါတယ်စနေနေ့ကယူကရိန်းစစ်ကမ်းမြို့ဖြစ်တဲ့အော်ဒစာကိုမစ်ဇန်းနဲ့တိုက်ခိုက်ခဲ့ခြင်းမရှိဘူးလို့ရုရှားဘက်ကညှင်းဆွပါတယ်မြောက်ကျောက်ယောဂကိုတော့ရေးပေါ်အခြေအနေဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်အခုလိုမြန်မာနဲ့နိုင်ငံတကာကသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီနောက်သတင်းပေးပို့ချက်တွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်အဲ့ဒီအထက်ကကြားရမှာတခုကတော့
စစ်ကောင်စီအတွက်တည်လာတဲ့73စီကားပေါ့အဲ့ဒီနေ့မနေ့ဆယ်နာရီကျော်လောက်မှာအဲ့ဒီတော့တော့ရေတံခွန်ရောက်မှာပြစ်လိုက်တာဒီစက္ကစရဲ့
စစ်ကောင်စီလောင်စာတင်ကားကိုပြစ်ခတ်ဖျက်ဆီးခဲ့တဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်အစုံကြားကြရမှာပါအဲ့ဒီနောက်မြန်မာကို ICJ နိုင်ငံတကာတရားရုံးကဆက်လက်ကြားနာမှာနဲ့ပတ်သက်ပြီးစူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်ပေးပါမယ်ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပါမယ်
စနေနေ့ကယူကရိန်းစစ်ကမ်းမြို့အော်ဒစာကိုမစ်ဇိုင်းနဲ့တိုက်ခိုက်ခဲ့ခြင်းမရှိဘူးလို့ရုရှားဘက်ကညှင်းဆိုကြောင်းတူရကီနိုင်ငံကပြောဆိုပါတယ
်တ
ူရကီကရုရှားဘက်ကိုဆက်သွယ်ခဲ့ရမှာရုရှားအနေနဲ့တိုက်ခိုက်ခဲ့ခြင်းမရှိဘဲဒီကိစ္စကိုအနိကဆောင်ကြည့်လေ့လာနေတယ်လို့ပြောဆိုကြောင်းတူရကီကာကွယ်ရေးဝန်ကြီးဟူလူဆိုင်အာကာကပြောဆိုသွားတာပါပင်လယ်နဲ့ကိုပြပြီးနှံစားသည့်နိုင်ငံပြန်လည်တင်ပို့ဖို့ရုရှားယူကရိန်းနဲ့ကုလသမဂ္ဂတို့သဘောတူညီခဲ့ပြီးနောက်တစ်နေ့ပြတဲ့စနေနေ့မှာပဲရုရှားကအော်ဒစာမြို့ကိုကလဘာပက်ထင်းမစ်ဆိုင်းဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းဘက်ကပြောဆိုပါတယ်မစ်ဆိုင်းဒုံးနှလုံးကိုတော့ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးကပစ်ချနိုင်ခဲ့ပြီးနှလုံးကိုတော့စိတ်ကန်းကိုထိမှန်ပြီးပျက်စီးခဲ့တယ်လို့ယူကရိန်းတောင်ပိုင်းစစ်စင်ရေးကုကဲမှုဌာနက Telegram မှာဖော်ပြပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်နဲ့ယူကရိန်းတို့ကပြစ်တင်ရှုံ့ချပါတယ်စနေနေ့ကထုတ်ပြန်တဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ထဲမှာတော့အော်ဒစာကိုတိုက်ခိုက်တယ်လို့ဖော်ပြထားခြင်းမရှိပါဘူးစနေနေ့အစောပိုင်းပြည်ထရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒင်ဘရိုမြေရဲ့အနောက်ဘက်ကမှရှိတဲ့ခါဆန်အော့ဘလက်စ်ဒေသမှာလွန်ခဲ့တဲ့48နာရီအတွင်းယူကရိန်းတပ်တွေကတိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေတယ်လို့ဖော်ပြထားပါတယ
်။ယူကရိန်းနိုင်ငံရဲ့ပင်လယ်နဲ့အော်ဒစာစိတ်ကမ်းမြို့ကိုရုရှားဘက်ကစနေနေ့ကဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်အဲဒီမှာရှိတဲ့နှံစားသီးနှံတိုးလောင်ရုံတွေထိခိုက်ပျက်စီးမှုမရှိဘူးလို့ယူကရိန်းတောင်ပိုင်းစစ်ဒေသကပြောပါတယ်။ဒါဟာကုလသမဂ္ဂနဲ့တူရီတို့ရဲ့ရှေ့မောက်မှာကောက်တံသီးနှံတွေပြည်ပရောင်းချခွင့်အစ္စတန်ဘူးသဘောတူစာချုပ်ကိုယူကရိန်းနဲ့ရုရှားတို့လက်မှတ်ထိုးအပြီး24နာရီအတွင်းမှာပဲရုရှားဘက်ကချိုးပေါက်ခဲ့တာလို့ယူကရိန်းနိုင်ငံကြေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအိုလက်နီကိုလန်ကိုက Twitter မှာရေးသားထားပါတယ်။အဲ့ဒီလိုဂရီကဝစ်တွေကိုလိုက်နာခြင်းမရှိတဲ့အတွက်ကြောင့်ကဘာလုံးဆိုင်ရာစာနယ်ဧကအကြက်အတဲ့အတွက်ရုရှားအနေနဲ့တာဝန်ယူရလိမ့်မယ်လို့သူကရေးထားပါတယ်။ဒါပေမဲ့ရုရှားအနာပိုင်တွေကတော့အဲ့ဒီစိတ်ကိုင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးသူတို့နဲ့ဘာမှမသက်ဆိုင်ဘူးလို့အကြောင်းကြားကြောင်းတူရကီကာကွယ်ရေးဝန်ကြီးဟူလက်ခီအလက်ကရိုက်တာစတင်ဌာနကိုပြောပါတယ်ခင်ဗျာ။
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီလာမယ့်ဩဂုတ်လထဲထိုင်ဝမ်နိုင်ငံကိုသွားရောက်နိုင်ခြေရှိတာနဲ့ပတ်သက်ပြီးတရုတ်ကအမေရိကန်ကိုတည်ထောင်ဆက်သွယ်သတိပေးခဲ့တဲ့အကြောင်း Financial Times သတင်းစာကစနေနေ့မှာရေးသားဖော်ပြပါရယ်အခုလိုသတိပေးတာဟာတရုတ်အနေနဲ့ဒီခီးစဉ်ကိုပြင်းထန်တဲ့ချင်းချောက်မှုတစ်ခုအဖြစ်မြင်လာကြောင်းဖြစ်ကြောင်းလိုအပ်ရင်စီရေးအရာပါတုံ့ပြန်လာနိုင်တာတွေရှိတယ်လို့ ဒီကိစ္စနဲ့ပတ်သက်ပြီးအခြေအနေကိုအကျောင်းဝင်တဲ့သူတွေကိုကိုကာဘီ Financial Times သတင်းစာကဖော်ပြပါတယ်။အောက်လွတ်တော်ဩက္ခရာ Nancy Pelosi ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ111 Bing က Nancy Pelosi ရဲ့ခီးစဉ်ဟာတရုတ်ရဲ့အချုပ်အခြာအာဏာပိုင်နယ်မြေအချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုထိပါတာဖြစ်တယ်လို့ပြောဆိုပါတယ်။ဗုဒ္ဓဦးနေကတော့သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီကျင်းဖင်နဲ့ဒီဇူလိုင်လကုန်ပိုင်းမှာဆက်သွယ်စကားပြောဖို့ရှိတယ်လို့ပြောဆိုပါတယ်။လွှတ်တော်ဥက္ကဋ္ဌရဲ့ခီးစဉ်နဲ့ပတ်သက်လို့တော့သမ္မတဘိုင်ဒန်ကအတိအကျပြောကြားခဲ့ခြင်းမရှိပါဘူး။ဒါပေမဲ့အမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဒီနေ့ဒီအချိန်ဟာသွာလာဖို့မသင့်တော်သေးဘူးလို့ထင်မြင်ကြောင်းသမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားအစိုးရရဲ့စိုက်ဖာတိုက်ခိုက်နိုင်စွမ်းနဲ့ပတ်သက်ပြီးအမေရိကန်သမ္မတအိမ်ဗျူရောအစင်းမြင့်အရာရှိတဦးရဲ့မှတ်ချက်ပေးပြောစကားကိုမြောက်ကိုရီးယားကစနေနေ့ကရှုံချလိုက်ပြီးအမေရိကန်ရဲ့ခုလိုရန်စားတဲ့လုပ်ရပ်ကိုဆက်လက်ဆန့်ကျင်သွားမှာဖြစ်ကြောင်းပြောပါတယ်။မြောက်ကိုရီးယားကိုရာဇဝတ်ဂိုင်းလိုတစိမ့်ကတ်လိုက်တာဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒသယုံမှန်ကိုဖော်ပြလိုက်တာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။မြောက်ကိုရီးယားဟာနိုင်ငံတစ်ခုအသွင်ဆောင်ပြီးဝင်ငွေရှာဖွေနေတဲ့ရာဇဝတ်လူဆိုးဂိုင်းကြီးတစ်ခုသာဖြစ်တယ်လို့အမေရိကန်ထွန်းသစ္စာနည်းပညာနဲ့စိုက်ဖာလုံခြုံရေးဌာနဒုတိယအကြံပေးအန်နီနူဘာဂါကပုံတူးနေကပြောပါတယ်။မြောက်ကိုရီးယားမှာဒီဂျစ်တယ်ငွေကြေးခရစ်ပတိုကာရင်စီကိုအင်တာနက်ကနေခိုးယူဖို့အသေးချာလေ့ကျင့်ထားတဲ့ဟက်ကာစ်ထောင်ထဲချိမယ်လို့ယုံကြည်ရကြောင်းဒီနည်းဟာပိတ်ဆို့တန်ခတ်တာခံရတဲ့နိုင်ငံအတွေ့ရောသူရဲ့လက်နဲ့ထုတ်လို့ရအစီအစဉ်တွေအတွက်ပါအဓိကဝင်ငွေရလန်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညပိုင်းဒိုမီတာ40 kHz 8413ညပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလမီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါလေရှင
် VOA ကဆက်လက်အတန်းလွင့်နေပါတယ်သတင်းတွေကိုတင်ပြပေးပါအောင်မယ်ဒေါက်ဆန်းစုချီတဲ့အနာဂတ်မှာတွေးဆုံမှုအလားအလာအများကြီးရှိတယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မြူးကြီးမင်းအောင်လှိုင်ကဂရုပြုပြောဆိုခဲ့ကြောင်းဇူလိုင်လ21ရက်နေ့ကဖနံပင်မြို့တော်မှာပြုလုပ်တဲ့မြန်မာနိုင်ငံအတွက်အာဆီယံရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်တဲ့အထူးဆွေးနွေးပွဲမှာအာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးကထပ်မံအတည်ပြုပြောဆိုကြောင်းဖနံပင် Post သတင်းစာကရေးသားဖော်ပြပါရယ်ကမ်ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖတ်ဆိုခုံကသူမြန်မာနိုင်ငံကိုရောက်ရှိစဉ်တော့ဆန်းစုကြည်အမှုရင်ဆိုင်နေရတဲ့အတွက်တွေ့ခွင့်မရခဲ့ပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအနာဂတ်မှာသူ့အနေနဲ့တော့ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးနိုင်တဲ့သဘောရှိတယ်လို့ကတိပြုပြောဆိုခဲ့ကြောင်းဗီဒီယိုအွန်လိုင်းကတစင်ပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့လှုပ်ဆောင်ချက်တွေကိုပြန်လည်သုံးသပ်ပြောဆိုရမှာထည့်သွင်းပြောကြားခဲ့ပါတယ်သူအနေနဲ့မြန်မာနိုင်ငံကိုဇွန်လ29ရက်နေ့ကဒုတိယတစ်ခေါက်အပါအဝင်နှစ်ခေါက်သွားရောက်ခဲ့ကြောင်းနဲ့ဒုတိယတစ်ခေါက်မှာတိုင်းရင်းသားလန်ဒန်ကန်အဖွဲ9ဖွဲ့နဲ့ပါတွေ့ဆုံခဲ့ကြောင်းပြောဆိုပါရယ်လူသားချင်းစာနာမှုဆိုင်ရာအကြအတဲ့ကိုဝိုင်းဝန်းဖြေရှင်းတဲ့ကိစ္စဟာအားလုံးပါဝင်လှုပ်ဆောင်နိုင်တဲ့အခြေခံကောင်းတစ်ခုအဖြစ်သူအနေနဲ့တွေ့မြင်မိတဲ့အကြောင်းဒါဟာနိုင်ငံရေးအရာလှုပ်ဆောင်တဲ့ကိစ္စမဟုတ်ကြောင်းပြောဆိုခဲ့ပါရယ်
မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကပ်ရောဂါဗိုင်းရပ်စ်ပိုးတွေ့ရှိသူ43ဦးရှိထားကြောင်းကျန်းမာရေးဝန်ကြီးဌာနကစနေနေ့ကထုတ်ပြန်ချက်အရအခုချိန်အထိစုစုပေါင်း63,000ကျော်သွားပြီလို့ပြောပါတယ်လူ 9,500 နီးပါးပြီးခဲ့တဲ့24နာရီကစစ်ခဲ့ရမှာအဲ့ဒီထက်ကတွေ့ရှိမှုဟာ 3.89 ရာခိုင်နှုန်းဖြစ်တယ်လို့ပြောပါတယ်ကိုဗစ်ကရောဂါကြောင့်သေဆုံးတဲ့အရေအတွက်ဟာအရင်ကထုတ်ထားတဲ့2000နီးပါးအရေအတွက်အတိုင်းအပြောင်းလဲမရှိဘဲပြီးခဲ့တဲ့24နာရီအတွင်းမှာလည်းအဲ့ဒီရောဂါကြောင့်သေဆုံးမှုမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါ့အပြင်ကိုဗစ်ကရောဂါဖြစ်ပွားရာကနေပြန်လည်ကောင်းမွန်ကျန်းမာလာသူက63နီးပါးရှိကြောင်းနဲ့ပြီးခဲ့တဲ့24နာရီအတွင်းမှာလည်း12ဦးဟာပြန်လည်ကျန်းမာလာပြီလို့သတင်းရကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ2020ခုနှစ်မတ်လအတွင်းကပထမဆုံးအနေနဲ့ကိုဗစ်ကရောဂါပိုးစတင်တွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဗစ်ကူးစက်ခံထားရကနေနေအခြေအနေတွေပြန်လည်တိုးတက်ကောင်းမွန်လာနေတယ်လို့စနေနေ့ကသူ့ရဲ့ဆရာဝန်ဒေါက်တာကေဗင်အော့ကနာကပြောဆိုပါတယ်။အန်ရပေးနိုင်တဲ့အခြေအနေအဆင့်ကို NDA ပေးနိုင်တဲ့အခြေအနေနဲ့အဆင့်ကိုရောက်ရှိလာနေပြီးလက်ချောင်းရောင်တာနှာစည်းတာချောင်းဆိုးတာရားရံတာလောက်ပဲရှိတယ်လို့ဆရာဝန်ကပြောဆိုပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့သမရဘိုက်ထင်ဟာပြီးခဲ့တဲ့ကြာသပတေးနေ့ကကိုဗစ်ကူးစက်ခံထားရကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်သူကိုကူးစက်ခဲ့တဲ့ကိုဗစ်အမျိုးအစားဟာ BA5 အမျိုးကွဲဖြစ်နိုင်တယ်လို့သူကိုအနည်းကစောင့်ကြည့်ပြီးဆက်လက်ကူးသသွားမယ်လို့ဆရာဝန်အိုကွန်နာကပြောဆိုပါတယ်သမရဘိုက်ဒင်အနေနဲ့ဘယ်လိုအခြေအနေမှာကိုဗစ်ပိုးကူးစက်ခံခဲ့ရတယ်ဆိုတာကိုတော့အင်မြူတော်ကထုတ်ပြန်ပြောဆိုခဲ့ခြင်းမရှိပါဘူးဒါပေမဲ့ကိုဗစ်ရောဂါပိုးကူးစက်ခံထားရကြောင်းမသိရှိမိကသမရဘိုက်ဒင်ဟာအရှိလေပိုင်းခီးစဉ်ကိုသွားခဲ့တယ်လို့အဲ့ဒီမတိုင်ခင်ကလည်းအများပြည်သူနဲ့တွေ့ဆုံပွဲတွေကိုတက်ရောက်ခဲ့ပြီးလူတွေနဲ့နီးနီးကပ်ကပ်ဆက်ဆံခဲ့တာတွေရှိပါတယ်
မြောက်ကြောက်ယောဂအလင်းမြန်ပြန်ပွားကူးစက်နေတာဟာကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေတရဖြစ်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ညွှန်ကြားရေးမှူးချုပ် Tedros Ghebreyesus ကစနေနေ့ကသတင်းမီဒီယာတွေကိုပြောပါတယ
် I have decided that the global monkeypox outbreak represents
ကမ္ဘာတစ်လွှားမြောက်ကြောက်ယောဂဖြစ်ပွားနေတဲ့အခြေအနေကိုကြည့်ပြီးဒါဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်လို့ကျွန်တော်တို့ဆုံးဖြတ်ပါတယ်ဒီလိုနိုင်ငံကစိုးရင်ရတဲ့အများပြည်သူအရေးပေါ်ကျန်းမာရေးအခြေအနေအတွက်နိုင်ငံအားလုံးကပူးပေါင်းဆောင်ရွက်ပြီးဝိုင်းဝန်းတုံ့ပြန်ကြဖို့အတွက်အချက်ပေးလိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ကုသမှုတွေကာကွယ်ဆေးတွေဝေမျှပေးကြဖို့နဲ့ရန်ပုံငွေတွေကိုလည်းထည့်ဝင်ကြဖို့သူကတိုက်တွန်းလိုက်ပါတယ်။အခုဆိုရင်နိုင်ငံနဲ့ဒေသပေါင်း85ခုမှာဒီယောဂါဖြစ်ပွားသူဟာ16,000ကျော်နေပြီဖြစ်ပြီးသေးဆုံးရသူက9ဦးရှိနေပြီလို့လည်းပြောပါတယ်ပြီးခဲ့တဲ့ဂျွန်လကုံကဆိုရင်အဲ့ဒီယောဂါဖြစ်ပွားသူပေါင်း3,000သာရှိပါတယ်အမေရိကန်ပြည်ထောင်စုမှာတော့တောက်ချာနေကပထမဆုံးအနေနဲ့မြောက်ကျောက်ယောဂါဖြစ်ပွားတဲ့ကလေး2ဦးကိုတွေ့ရှိထားပါတယ်အခုလက်ရှိမှတ်တမ်းတွေအရဥရောပနဲ့အမေရိကန်ပြည်ထောင်စုမှာဆိုရင်အဲ့ဒီယောဂါဖြစ်ပွားကြတဲ့သူအလုံးနီးပါးဟာအမျိုးသားချင်းလိင်ဆက်ဆံရတဲ့သူတွေဖြစ်တယ်လို့လည်းတွေ့ရှိရပါတယ်ခင်ဗျာဒီကနေ့တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ကပြောပြပေးတာပါ။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေကိုပြောပြပါမယ်။မြန်မာကိုဂမ်ဘီယာကနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုအပေါ်တရားရုံးကဆက်လက်ကြားနာဖို့ဆုံးဖြတ်တဲ့အပေါ်မှာဥပဒေကြောင်းအရဆက်လက်ခုခံခြေပသွားမယ်လို့စစ်ကောင်စီဘက်ကပြောဆိုလိုက်ပါတယ်တရားစုံဆုံးဖြတ်ချက်အပေါ်တစုံတရာဝေဖန်မှုမလုပ်တဲ့အပြင်တရားရုံးဆုံးဖြတ်ချက်ကစစ်ကောင်စီရည်တည်ချက်ကိုလက်ခံအတိမတ်ပြုတာဖြစ်တယ်လို့ယူဆတဲ့အကြောင်းစစ်ကောင်စီဘက်ကပြောပါတယ်တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့လူခွေရေလှူရှားသူတွေဘက်ကကြိုဆိုကြပါတယ်ဒီသတင်းရန်ကုန်ကစူးစီးတင်ပြထားတာကိုကိုရဲမွန်ကပြောပြပေးပါမယ
် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာကတင်ပြထားတဲ့ရိုဝင်ဂျာရီအပေါ်မြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့ကြောင်းဆွဲချက်နဲ့ပတ်သက်ပြီးလက်ခံကြားနာခြင်းမပြုဖို့မြန်မာနိုင်ငံဘက်ကကန့်ကွက်ချက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဇူလိုင်လ22ရက်နေ့မှာပယ်ချခဲ့တာပါဒီပေါ်စစ်ကောင်စီဘက်ကနေဥပဒေကြောင်းအရဆက်လက်ခုခံခြေပသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
် ICJ ဟာနိုင်ငံတကာဥပဒေနဲ့အညီတရားမျှတမှုကိုမှတ်တောက်တင်ပြီးခလာဟောပြနိုင်နေတယ်လို့ကျွန်တော်ယူဆကြတယ်ဆိုတော့ပထမအချိန်မှာတော့ကျွန်တော်ပယ်ချခံတာပေါ့နောက်မှာတော့နိုင်ငံတကာတရားစီရင်ခင်မှာဒီကြာလေးပြည်တုံးတစ်ခုအနေနဲ့ကြံကြမ်းမှဖြစ်ပါတယ်နိုင်ငံတကာလည်းဝါပဲရောက်နေတာဖြစ်တယ်ဒါဒီပေါ်မှာတော့ကျွန်တော်တို့ကဒါမှနိုင်ငံတကာဥပဒေအရပဲကျွန်တော်ပတ်သက်ဆောင်ရွက်သွားမယ်ဒီဖန်သူရှိတယ်အာနိုင်ငံတကာဥပဒေအရတရားပြတာမှုမှတ်ချက်ဖြစ်ပြီးနေတော့ခလာဟုတ်ကြနိုင်တယ်လို့ဆက်လက်ပြီးစားထားရတယ်ဖြစ်ပါတယ
်ဒါအပြင် ICJ အနေနဲ့နိုင်ငံတကာတရားဥပဒေကိုအဓိကကင်တွယ်ဆုံးဖြတ်ရတဲ့အဖွဲ့အစည်းဖြစ်တာနဲ့အညီမှန်ကန်တဲ့မှတ်ကြောက်တင်ခံနိုင်လိမ့်မယ်လို့ဆက်လက်မျှော်လင့်ကြောင်းနဲ့ကုလသမဂ္ဂရဲ့အဓိကအဖွဲ့အစည်း6ခုမှာ ICJ ဟာမြန်မာအာဏာသိမ်းစစ်တပ်ကိုအစိုးရအဖွဲ့အနေနဲ့လက်ခံဆောင်ရွက်ခဲ့တာကလည်းမြန်မာအစိုးရအဖြစ်အတိအမှတ်ပြုတာဆိုပြီးရှုမြင်ကြောင်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။ ICJ ဆုံးဖြတ်ချက်ကစစ်တပ်ကြီးစိုးထားတဲ့မြန်မာနိုင်ငံအပေါ်တက်ရောက်မှုတစ်စုံတစ်ရာရှိနိုင်မယ်လို့လေးလာတုံသက်သူတွေကမြင်နေကြတဲ့အပေါ်ဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။
နောက်လုပ်ကြရတယ်အများကြီးရှိပါလိမ့်မယ်။ဒါပထမဦးဆုံးအကျိုးဟိုဒါဒီရှိတဲ့ရှိပါလိမ့်မယ်။ဒါပထမဦးဆုံးအကျိုးရှိတယ်ပထမဦးဆုံးအကျိုးတုံးပြတဲ့ရှိပြီးတဲ့
ICJ PD ဆိုင်ရာတရားရုံးမှာဂမ်ဘီယာကတင်ပြထားတဲ့ Rohingya တွေအပေါ်မြန်မာနိုင်ငံကလူမျိုးစုံတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစွဲချက်နဲ့ပတ်သက်ပြီးလက်ခံကြမ်းတာခြင်းမပြုဖို့မြန်မာနိုင်ငံဘက်ကကန့်ကွက်ထားတဲ့အချက်၄ချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နယ်မြေရှင်းလင်းစဉ် Rohingya Muslim တွေအပေါ်ကျူးလွန်ခဲ့တာဟာလူမျိုးစုံတပ်ဖြတ်မှုမြောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်2019ခုနှစ်ကတရားစွဲခဲ့ပါတယ်။ Netherlands နိုင်ငံဒဟေးမြို့မှာ2019ခုနှစ်အကုန်ပိုင်းမှာအမှုကိုဆက်တင်ကြမ်းတာခဲ့ကြတဲ့အမှုစစ်ဆေးနေချိန်ကာလအတွင်း Rohingya တွေအပေါ်နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်တရားရုံးကတားမြစ်ပေးဖို့ဂမ်ဘီယာနိုင်ငံကရှောက်ထားခဲ့ရမှာမြန်မာနိုင်ငံလိုက်နိုင်ရမယ့်ယာယီတားမြစ်မိတ်ဆုံးဖြတ်ချက်ကိုတရားရုံးကဆုံးဖြတ်ပေးခဲ့တာလည်းရှိပါတယ်ခင်ဗျာ
ICJ သတင်းကနေကရင်ပြည်နယ်ဘက်ကသတင်းကိုပြောပြပါမယ်အသွားအလာမလုပ်ဖို့ KNU ကသတိပေးထားတဲ့ကရင်ပြည်နယ်မြောက်ဝတီကော့ဂရိတ်အာရှလန်ကွန်ကွန်ဝဲယွာအနီးမှာစနေနေ့မနက်ကလောင်စာစီတင်တဲ့ကားစီပြစ်ကတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကို BOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေအခုလိုသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြဝတီကော့ဂရိတ်အာရှလမ်းမကြီးပေါ်မှာစနေနေ့မနက်ကလောင်စာစီတင်လာတဲ့ကားစီပြစ်ကတ်ခံရတာကြောင့်ကားပေါ်မှာပါလာတဲ့အငွေ့တွေယူဆိုင်ပြီးမိဘငွေ့တွေထွက်ခဲ့ကြောင်းမျက်မြင်တွေ့ရှိသူတွေကဆိုပါတယ်အာရှလမ်းပေါ်ကလောင်စာစီတင်နေရင်ပြစ်ခတ်ခံရတာမှန်ကန်ကြောင်းပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကလည်းပြောပါတယ်အ
ဲ့ကားတစ်စီးကိုဒါစစ်ကောင်စီအတွက်ဆယ်လာတဲ့73စီကားပေါ့73စီကားတစ်စီးကိုဒီနေ့မနေ့ဆယ်နာရီကျော်လောက်မှအဲ့တော့တော့ရေတကောင်ရောက်မှပြစ်လိုက်ရဒီစက္ကစရဲ့ဘယ်လိုပြောမလဲရန်တရားကိုဖြစ်ဆက်ပြီးတော့ဟန်တာတော့ပေါ့နော်ဟန်တာတဲ့အစီအစဉ်တစ်ခုပါပဲဒါပေမဲ့ဘယ်အခွင့်လဲဆိုတော့မထုတ်ပြန်နိုင်ဘူးပဲတိုက်ပွဲတော့မဖြစ်ဘူးအဲရရင်ရောဒီတော်တော်ရေကိုနားမှာရှိတဲ့ဒီစကားစားတော့တနေ့ကြီးနဲ့လှမ်းပစ်တာတော့ရှိတယ်ဟောရမ်းစမ်းပစ်တာပေါ့ဟုတ်ကဲ့
ဒီပြစ်ခတ်မှုဟာဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့ဘသူမှထုတ်ဖော်ပြောဆိုတာမရှိသေးပါဘူးဒီလောင်စာစီကားဟာစစ်ကောင်စီပိုင်ကားလားကုန်တယ်ကားလားဆိုတာကိုလည်းကွဲကွဲပြားပြားမသိရသေးပါဘူးဇူလိုင်လ22ရက်နေ့ညနေပိုင်းမှာတော့မြဝတီမြို့အဝင်မှာစခန်းချထားတဲ့နေကြောက်တက်ကစခန်းတစ်ခုကိုလည်းကရင်မျိုးသားလူမျိုးရေးတပ်ဖွဲ့တွေကဝင်ရောက်ပစ်ခတ်တာတွေရှိခဲ့တယ်ဆိုပြီးကိုစောမွန်ကပြောပါတယ
်ဒီကြီးရဲ့စခန်းကိုမြဝတီကအဝင်ဒီပုံမို့သူစခန်းပုံမို့သူလည်းအောက်ခံပါတော့ဒီကြီးရဲ့စခန်းတစ်ခုကိုတော့ KNL ကဝင်တိုက်တယ်တော့သိတယ်မနေ့ကညနေပါပေါ့နော်အဲတိုက်ပြီးတော့သူကနေပြီးတော့အေးသင်ငန်းကြီးတော့ you are going နေပြီးတော့လက်လက်ကြီးနဲ့ရမ်းလမ်းပစ်တယ်သူစခန်းကိုဝင်ပြီးတော့ဥစား PC နှစ်ယောက်တည်တယ် PC နှစ်ယောက်ရုပ်ဝတ်နှစ်ယောက်တည်တယ
်မြဝတီကော့ပိုရိတ်အာရှလမ်းမှာတော့စစ်ကောင်စီတက်တည်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ်ရေးတက်တိုးတက်သောကရင်ဗုဒ္ဓဘာသာတက်စတဲ့တပ်ဖွဲ့တွေကြားမှာမကြာခဏပစ်ခတ်မှုတွေရှိနေပြီးပြီးခဲ့တဲ့မတ်လနဲ့ဧပြီလတွေမှာလောင်စာစီရင်နေတာမကခီးသည်တင်ကားတွေလည်းပြစ်ခတ်မိရှုခံရတာတွေလည်းရှိခဲ့ပါတယ်။အဲ့ဒီလမ်းတွေမှာခရီးသွားလာတွေမလုပ်ဖို့စစ်ကောင်စီအတွက်ထောက်ပံ့တဲ့လမ်းကြောင်းမဖြစ်စေဖို့အတွက်ကရင်မျိုးသားလွတ်မြောက်ရေးတပ်တမ6နယ်မြေကတာဝန်ရှိသူတွေကသတိပေးခဲ့တာတွေလည်းရှိခဲ့ပါတယ်ရှင
်။ဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြဒုအံအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအခြေခံလူအခွင့်အရေးတရားဆိုပေမဲ့လည်းမြန်မာနိုင်ငံမှာမနစ်စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကစိတ်သုံးသွားပါတယ်။အာဏာရှင်ဟာသူ့အာဏာပုံမကြီးထွားလာရေးအတွက်သတင်းတောက်တွေဖန်ဆီးထောင်ကျပုံမတင်းကျပ်တဲ့ဥပဒေတွေကိုချမှတ်ပြင်ဆင်ခဲ့ပါတယ်။နိုင်ငံရဲ့အဓိကလမ်းတွေမှာလည်းစစ်ဆေးဂိတ်တွေထားပြီးစစ်ဆေးနေတယ်လို့အွန်လိုင်းမှာလည်းဗါလုံနေတယ်ဆိုတာစောင့်ကြည့်နေပါတယ်။ဒီအကြောင်းစုစည်းတင်ပြထားတဲ့ဆောင်းပါးကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC သတင်းတောက်စောလာထူကစုစည်းတင်ဆက်ထားပါတယ
်ဖြစ်ဆိုင်ဟုတ်နော်ဒီစားဝယ်ယူအောင်ဝယ်ယူခုနေခုနေဖတ်ပေါင်းဆောင်တော့ပါမယ်ရှင်းတော့ပေါင်းတယ်
အဲ့ဘာရှူတော့ပုံကကြည့်မဲ့ဆိုရင်ဒါဟာလူအခွင့်အရေးချုပ်ပေါက်ခံရတာဖြစ်တယ်။ကိုရေးကိုယ်တာကိစ္စဖြစ်တဲ့ဖုန်းခေါ်ဆိုမှုရောဒီမက်ဆန်ဂျာရောဆစ်ဆစ်ဖို့မလိုဘူး။လူသားတယောက်ရဲ့ရပိုက်ခွင့်လူအခွင့်အရေးဆိုတာအပြေအဝါရပိုက်ခွင့်ရှိရမှာ။အခုကပါအခွင့်အရေးမှအပြေအဝါမရှိဘူး။
Fine line လမ်းမှာလည်းညီမတော်ကိုကိုမလုံချုံကကိုကမှအကြည့်မလုံချာပြီးတိုင်ပါပါ။ခုနကအခုသူတို့ရဲ့နေမြန်မှုတွေကတခုခုပြောမှဆိုမှဖြစ်လို့ရှိရင်လည်းအဲ့လိုမျိုးတွေအထင်လွဲအဲ့လိုမျိုးခံရမျိုးဟိုဖန်ခံရနိုင်နေတာပဲ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှားရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ် ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်လက်စွာထုတ်ဖော်ပြောဆိုခွင့်ဟာအခြေခံလူ့ခွင့်ရေးတရက်ဆိုပေမဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းကလေးကအဲ့ဒီအခွင့်အရေးကလုံးဝပြောက်ွယ်သွားပါတယ်။အာဏာရှင်ဟာသူ့ရဲ့အာဏာပိုကြီးလာအောင်သတင်းတောက်တွေကိုဖမ်းဆီးထောင်ချတာတွေလူမှုကိုစောင့်ကြည့်တာတွေကိုအရှိန်မြှင့်တင်ထားပြီးဥပဒေတွေကိုလည်းပြင်ဆင်ခဲ့ပါတယ်။နိုင်ငံရဲ့အဓိကလမ်းတွေမှာလည်းစစ်ဆေးရေးဂိတ်တွေထားရှိကာနိုင်ငံသားတွေကိုနေ့စဉ်စစ်ဆေးနေပြီးအွန်လိုင်းပေါ်ကလှုပ်ရှားမှုတွေကိုပါစောင့်ကြည့်နေတာပါ။ဒီဆောင်မကိုဒိုအတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတောက်ဆော်လော်ဒူကဆက်လက်တင်ဆက်ထားပါတယ်။ဆောင်မအတွင်းလုံခြုံရေးခြေနေတွေကြောင့်နာမည်နဲ့အသံတချို့ကိုပြောင်းလဲအသုံးပြုထားပါတယ
်လွတ်လပ်စွာထင်မြင်ယူဆခွင့်ဖွင့်ဟပြောပြနိုင်ခွင့်ဟာလူသားတို့မှရတဲ့ရထိုက်တယ်အခြေခံအခွင့်အရေးတစ်ခုဖြစ်တယ်လို့အပီပီဆိုင်ရာလူအခွင့်အရေးကြီးညာစာထဲမှာတတိပပထက်သွင်းဖော်ပြထားပါတယ်ဒါပေမဲ့အံပေါင်းများစွာသောမြန်မာနိုင်ငံသားတွေဟာစေအနာသိမိကြတဲ့ကအဲ့ဒီအခွင့်အရေးပါဝင်အခြေခံရရှိတဲ့အခွင့်အရေးပေါင်းများစွာကိုနေမျိုးစုံနဲ့ချိုးဖောက်ခံရပါတယ်စစ်ကောင်စီဟာတရင်ထောက်တွေကြပြဆရာတွေနဲ့အစိုးရတွေကိုဖမ်းဆီးထောင်ချနေတယ်လို့တရင်မီဒီယာတိုက်တွေကိုပိတ်ပစ်နေပါတယ်နိုင်ငံသားတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ဖို့အတွက်လည်းဥပဒေတွေကိုစိတ်ကြိုက်ပြင်ဆင်ပြီးတယ်လီကွန်မြူနီကေးရှင်းဝန်ဆောင်မှုတွေကိုလည်းကန့်သက်ထိန်းချုပ်လိုက်ပါတယ်ဒီလောက်ရက်တွေအားလုံးကလူအခွင့်အရေးကိုချိုးဖောက်နေခြင်းပဲဖြစ်ပါတယ်။ဒါအပြင်အခြားလောက်ရက်တွေလည်းရှိပါသေးတယ်။ဖအံရန်ကုန်အဝေးပြေးလမ်းမကြီးပေါ်မှာစစ်စည်းဂိတ်10ခုတမနဲ့ချထားပြီးစစ်ဆေးပါတယ်။စစ်ကောင်စီတပ်သားတွေကနေ့စဉ်တွာလာနေတယ်။ပြည်သူတွေရဲ့လက်ကင်ဖုန်းမှာဘယ်လှုပ်ဆောင်ချက်တွေကအာဏာရှင်တွေကိုဆန့်ကျင်တယ်ဆိုတဲ့အချက်နဲ့ညှိနေလဲဆိုတာကိုအဓိကစစ်ဆေးတာပါ။အဲ့လိုစစ်ဆေးရမှာဝရမ်းထုတ်တာတဲ့တရင်မီဒီယာအဖွဲ့တွေကို like and follow လုပ်ထားရင်ငွေကြေးညှင့်ယူတောင်းတာမျိုးတွေရှိနေတယ်လို့ဖန်အမြွတ်ခံတို့ကပြောပါတယ
်။သူကတော့ရှိတယ်ဟိုတလဲတွေကတော့ဒါအရာမျိုးတွေကရေးရှိတဲ့အချိန်မှာပေါ့နော်။အဲ့ဒီပရိုဂရမ်စတိကန်ထိတဲ့လူကသူကသူ့ဖုန်းမှာ RFA လို့ဒီပရိုဂရမ်မြန်မာနာတော့ပေါ့ဒီဝရမ်းထုတ်ထားတဲ့မီဒီယာတွေသူကအမျိုး follow လုပ်တာတော့သူတင်ကြည့်တဲ့အနေထားပေါ့နော်။အဲ့အရာတွေကသူ့ကိုတန်ကြည့်ရတယ်အဲ့ဒါသူအမျိုးကနှစ်သိန်းခွဲလားမသိဘူးအမေနဲ့တိုင်လာနေတဲ့ခွဲနေတောင်းနေအဲ့လိုမျိုးအဲ့ဒါဖန်ပြရမှာပဲသူကနှလုံးထိပေါ့ဆင်နေတွေ့နေတာမှသူကအမေငွေညစ်တာပေါ့အဲ့ဒါတွေကြတော့တက်တက်ဟိုစားတော်တော်များများဟောအဲ့ဒီဆော့ဝဲရှိတယ်လေနှလုံးထိဆော့ဝဲတို့ဒီထိုင်းထိဆော့ဝဲတို့အဲ့ဒီအဲ့ဆော့ဝဲတွေတွေ့ရင်လည်းသူတို့တန်ကြီးဆောင်ခိုင်းတာပေါ့အဲ့လိုမျို
းစစ်သားတွေကဖုန်းတွေမှာစစ်ကောင်စီကတားမြစ်ထားတဲ့ Facebook လို့လူမှုကွန်ရက်တွေသုံးလို့ရအောင်ဆော့ဝဲတွေထပ်ထားသလားဆိုတာနဲ့စစ်အာဏာရှင်စန့်ကျင်တဲ့အဖွဲ့တွေနဲ့အခြေဆက်ရှိသလားဆိုတာကိုလည်းစစ်ဆေးပါတယ်။မြို့ပြင်ဂိတ်တွေမှာတော့အာဏာဖီဆန်ရင်လှုပ်ရှားမှုတွေမှာပါဝင်တဲ့သူတွေ PDF များကိုဖမ်းဆီးနိုင်ရန်ရည်ရွယ်ပြီးခီးသွွားပြည်သူများရဲ့မှတ်ပုံတွေများရဲထောက်ခံစာကိုဗစ်ကာကွယ်ဆေးလက်မှတ်များပါစစ်ဆေးဖမ်းဆီးမှုများပြုလုပ်နေပါတယ်။ဆိုဝါကဖအံမတထုံကိုနေ့စဉ်ဖြတ်တန်းသွားလာတဲ့လူပါမကြသေးခင်ကပဲသူကတနေ့ကြောကြစစ်စစ်ခံရတယ်လို့ဆိုပါတယ
်တိစားရဟုတ်တယ်ဟိုနော်တိစားရယူအောင်ဘယ်ယူခွလိခွလိဖတ်ပေါင်းဆောင်ဓာတ်ပေါင်းဆောင်ရှူတော့ပေါင်းဆောင်နဲ့ယူရင်လို့လူ
ဖဲပေါင်းရှူတော့ပုံကကြည့်မဲ့ဆိုရင်ဒါဟာလူအခွင့်အရေးချိုးဖောက်ခံရတာဖြစ်တယ်ကိုရေးကိုယ်တာကိစ္စဖြစ်တဲ့ဖုန်ခေါ်ဆိုမှုရောဒီမစင်ဂျာရောစစ်စစ်ဖို့မလို့လူသားတယောက်ရဲ့ရပ်ပိုင်ခွင့်လူအခွင့်အရေးဆိုတာအပြေအဝါရပ်ပိုင်ခွင့်ရှိရမယ်အခုကပါအခွင့်အရေးမှာအပြေအဝါမရှိဘူး
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တည်င်းအချက်လက်လွတ်လပ်ခွင့်ကိုကာကွယ်မြင့်တင်ပေးတယ်အဖွဲ့တစ်ခုဖြစ်တဲ့ Article 90ရဲ့2020ခုနှစ်ကမ္ဘာလုံးဆိုင်ရာထုတ်ဖော်ပြောဆိုခွင့်ထုတ်ပြန်ချက်အရနှစ်နှစ်အတွင်းမှာပဲမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုခွင့်ရောက်ထိုးစင်ကြသွားတာပါနှစ်စဉ်ထုတ်ပြန်နေတဲ့အဲ့ဒီထုတ်ပြန်ချက်မှာမြန်မာဟာလွတ်လပ်စွာဆွေးနွေးခွင့်အစိုးရရဲ့စင်စာဖြတ်တောက်မှုနိုင်ငံရဲ့လှုပ်ရှားသူတွေဖန်ဆီးမှုတွေနဲ့ဆိုင်တဲ့အညှုံးကိန်းခုနှစ်ခုအတွက်ငှားမှတ်တာရပြီးအဆင့်တွေကျဆင်းနေတာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာစာတမ်းအပိုင်းတစ်စစ်မှာပြဋ္ဌာန်းထားတဲ့မရှိမဖြစ်လူအခွင့်အရေးဖြစ်ပါတယ်။နာဇီဂျာမနီတို့ကျူးလွန်ခဲ့သလိုထိတ်လန့်သွေးပြက်ဖွယ်ကောင်းတဲ့လွတ်ရက်တွေထက်ဖြစ်မလာအောင်ကာကွယ်ဖို့အတွက် ဒုတိယကမ္ဘာစစ်ပြီးပြီးချင်းမှာပဲလူအခွင့်အရေးကြေညာစာတမ်းကိုမူကြမ်းရေးဆွဲခဲ့တာပါဒီလိုရေးဆွဲရမှာကမ္ဘာအရေးရက်ကယဉ်ကျေးမှုနဲ့တရားဝင်မှုနောက်ခံအကြောင်းအရာမတူကွဲပြားတဲ့ကိုယ်စားလှယ်တွေပါဝင်ခဲ့ပါတယ်ဒီကြေညာစာတမ်းပါအချက်တွေကိုလူတိုင်းနဲ့နိုင်ငံတိုင်းယက်တီရှင်တန်ဖို့စံအဖြစ်လက်ခံခဲ့ကြပါတယ်လူတိုင်းရဲ့ထင်မြင်ယူဆချက်တွေကိုအစိုးရရဲ့ကျောင်းဝင်နှောက်ယှက်မှုရှိပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိအောင်လူ့အခွင့်အရေးကြေညာစာတမ်းအပိုင်း၁၀ကကာကွယ်ပေးပါတယ်ဒီနေ့မြန်မာမှာတော့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်လူများစွာဟာသူတို့ရဲ့အတွေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်မရှိတော့သလိုခံစားနေရပါတယ်ကရင်ပြည်နယ်မှာနေထိုင်သူဒေသခံတဦးကလည်း
ပိုင်းနိုင်လမ်းမှာလည်းအဲ့လိုမျိုးတော့ကိုကမလုံးချုံကကိုပါမအကြည့်မလုံးထားပြီးတိုင်တော့ကွာခုနကကိုသူတို့ရဲ့နေမြန်မှုတွေကိုကတခုခုပြောမှဆိုမှဖြစ်လို့ရှိရင်လည်းအဲ့လိုမျိုးတွေအထင်လွဲအဲ့လိုမျိုးခံရပြီးတော့ဟိုဖန်ခံရနိုင်လာပဲနေအဲ့လိုမျိုးတွေအဲ့လိုမျိုးစောက်စိတ်တွေရှိတော့ပေါ့ကိုတငယ်ချင်းတွေလည်းအဲ့လိုမျိုးမြင်ရတဲ့မြင်ရတဲ့အလုပ်ကိစ္စပဲဖြစ်ကိုစမ်းမလေးကိစ္စပဲဖြစ်ပေါ့တော့မတွားဖြစ်မှာဘယ်လိုအချင်းချင်းရှိနေအဲ့အဲ့လိုမြင်ရပြီးတော့မှဟိုတွားနေရတဲ့ပုံစံမျိုးအချင်းကြီးရှိတော့ပေါ့နော်ပြောရမယ်ဆိုလို့ရှိရင်တော့အထူးသဖြင့်တော့စိတ်မလုံခြုံပေါ့အဲ့လိုမျိုးခါမှာရောက်ပြီဆိုလို့ရှိရင်မှကုတင်ကြီးအိမ်မှာကိုပတ်တဲနေအဲ့လိုမျိုးလေပတ်တဲလို့ရှိရင်လည်းဟိုက ACA တွေပါတယ်တိုင်ရမယ်ပြီးလို့ရှိရင်တကခုဆွဆွဲအဆွဆွဲမှုတွေခံရမှာလားဒီကိုတရားတဲ့မကပဲနဲ့ကိုတတ်တဲမိလားဆိုလည်းဒုက္ခရမှာလဲဆိုတော့အခုကတင်ငယ်ချင်းအိမ်မှာတတ်တဲ့တော့မှအဲ့မျိုးကြီးစဉ်းစားရပါတော့နော်ခုနောက်ပိုင်းအတိုင်းအဲ့မျိုးကြီးခံစားရတယ်ကွာပြောရမယ်ဆိုလို့ရှိရင်တွားလာတာတဲ့အစဉ်ကြီး
မြန်မာလူအခွင့်အရေးကျွမ်းကျင်သူကိုနီကီဒိုင်းမွန်ကလည်းစစ်သားနဲ့ရဲတွေဟာစစ်စည်းဂိတ်တွေမှာခရီးသည်တွေနဲ့ဖျက်ဆီးသွားလာသူတွေကနေသေချာစီစဉ်ပြီးကိုငွေညှစ်နေတာလို့ဆိုပါတယ်
။နိုင်ငံတော်မှာဖြစ်နေတဲ့ဒီလူအခွင့်အရေးချိုးဖောက်မှုတွေသူတို့ရဲ့ဒီကျူးလွန်တဲ့ဒီရာဇဝတ်မှုတွေပေါ့နော်။ဒါပြည်သူလူထုကသိဟိုများများသိလာလေလေပို့ပြီးတော့သူတို့ဒါဟိုဟိုဟာဖြစ်နေပေါ့နော်။ဟိုတော်လန်လေးတွေဖြစ်တော့သူကတနိုင်ငံလုံးကိုအုပ်ချုပ်လို့ရဖို့အတွက်ဆိုလို့ရှိရင်ဟိုတော့တရေအမောင်ချတာလေ။ဒါသူတို့ကျူးလွန်တဲ့ဒီလူအခွင့်အရေးချိုးဖောက်မှုတွေကိုတခြားပြည်သူတွေသိသွားမှစိတ်ပူတယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်မလို့သူတို့ကမလုပ်လဲဆိုလို့ရှိရင်ဒီလိုတရေအချက်လက်တွေကိုပြည်သူလူထုကိုမရအောင်ဒီလမ်းမျိုးစုံနဲ့ဒါတားဆီးဖို့ကြိုးစားတဲ့လုပ်ရပ်တွေဖြစ်တာပေါ့
။စစ်ကောင်စီကခန့်အပ်ထားတဲ့လူအခွင့်အရေးကော်မရှင်ရှိပြီမယ်။အဲ့ဒီကော်မရှင်ကလည်းအသက်မဲ့နေပါတယ်။ပြည်သူတွေကလည်းဒီကော်မရှင်ပေါ်အယုံကြည်မရှိပါဘူး။တကယ်တော့မှတ်တမ်းကျင်ရအောင်လူအခွင့်အရေးချိုးဖောက်မှုတိုင်းကိုတိုင်ကြားတင်တယ်လို့ကိုနီကီဒိုင်းမွန်ကဆိုပါတယ်။အချိန်ကြာနိုင်ပြီမယ်။လူအခွင့်အရေးချိုးဖောက်မှုတွေကိုတိုင်နိုင်တဲ့အခြားသောနေရာတွေရှိသေးတဲ့အတွက်တနည်းမှာတော့ကျူးလွန်သူတွေကိုအရေးယူနိုင်လိမ့်မယ်လို့သူကမျှော်လင့်ပါတယ်။
ဒီမြန်မာပြည်ပေါ်မှာပေါ့နော် mechanism ပေါ့ဒီလူခွင့်ရေး mechanism ဆိုတဲ့ဟာတစ်ခုရှိတယ်ဒီ human rights council ရဲ့နေပြီးတော့လောက်တာသူအချက်အလက်တွေစုဆောင်းပြီးပေါ့နော်ဒီစစ်တပ်ရဲ့ချိန်လုံးမှုတွေဟိုဟာတိုင်စားလို့ရတယ်เนาะဒီ UN mechanism ရှိတယ်နောက်တစ်ခုကဒီ NUG ရဲ့လူခွင့်ရေးဝန်ကြီးဌာနကလည်းပြေပို့ပြီးတော့တိုင်စားလို့ရတဲ့ဟာတွေရှိတယ်နောက်တစ်ခုကဒီဒီဘက်မှာဆိုရှင်ပေါ့နော်ကျွန်တော်တို့ဟိုတပ်ပြီးပုတ်လောက်လို့ပဲပြောရဲဒီကျွန်တော်တို့လက်လက်တဲ့ဒီနိုင်ငံတကာလူခွင့်ရေးအဖွဲ့တွေရှိတယ်ပေါ့နော် human rights watch တို့ amnesty တို့ဒီ for far right ပေါ့နော်သူတို့ကတော့တိုင်ကြားလို့မရဘူးဒါပေမဲ့သူတို့အချက်လက်တွေပို့ပေးရဆိုရင်သူတို့ကဒီအချက်လက်တွေဟိုမြင့်မြင့်တက်တဲ့တွေဘာတွေကိုစစ်ဆေးပြီးတော့ဟိုကအချက်လက်တွေယူပြီးတော့လူ့ခွင့်ရေးအစီရင်ခံစာတွေထုတ်တယ်ပေါ့နော်တော့နောက်ပိုင်းကျတော့ဆိုရင်အဲ့ဒီအချက်လက်တွေကနေပြီးတော့ဒီကျူးလွန်တဲ့လူတွေကိုအတပေးရေးယူနိုင်မယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအထိနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ8:00နာရီအထိမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်မြန်မာပြည်အနှံ့ကလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့ဒိုးတဲ့အစီအစဉ်ကိုကြားရတာပါ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ24ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အမေရိကဖီယိုအမေရိကန်တန်ရဲ့မနက်ပိုင်းတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်ပြီးတော့ကြာရှိနေတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။တပတ်အတွင်းမြမသတင်းစူးစီးတင်ပြချက်တပတ်အတွင်းနိုင်ငံတကာစူးစီးတင်ပြချက်တွေမထုတ်လုတ်ခင်မှာအခုဒီမိုကရေစီလူ့အခွင့်အရေးဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ institution လို့ခေါ်တဲ့အဖွဲ့အစည်းတွေကျင့်သုံးတွေကိုဘယ်လိုလူတွေကပြောင်းလဲတတ်ကြသလဲ။တခါလူမှုစာမျက်နှာတွေမှာတော့ပုံပြစရာတွေနဲ့ကြီးရှုနိုင်မှာမို့အကယ်ဒမီပညာရှင်တွေပြောတဲ့အပြောင်းအလဲကိုပို့ပြီးတော့ရှင်းရှင်းလင်းလင်းတွေးကြရမှာပါ။စာရေးဆရာမတော်ရာအေးလက်နဲ့ဥတည်မောင်တန်းကဆွေးနွေးတင်ပြထားပါတယ
်။အရင်ဘက်တုန်းက institution တွေရဲ့အပြောင်းအလဲကိုကျွန်တော်တို့ပြောရပါတယ်။ပြန်လဲအမှတ်ရအောင်ကျွန်တော်အချင်းချုပ်လေးပြန်ပြောပြရစီအပြောင်းလဲလို့ကျွန်တော်တို့ပြောကြတဲ့အခါတွေမှာပြင်ပအကြောင်းကြောင့်ပြောင်းနေတာတွေရှိတယ်လို့ institution တစ်ခုရဲ့အတွေ့အပေါ်အရပြောင်းနေတာတွေလည်းရှိပါတယ်နော် institution ကိုလူမှုပေဒါပြောတဲ့အခါမှာ policy ဖြစ်ပြီးပြည်ဝင်ဖြတ်ထားတာဖြစ်ချင်လည်းဖြစ်မှမဖြစ်ချင်လည်းမဖြစ်ဘူးလူတွေကလက်ခံလိုက်နာကြတဲ့ကိစ္စတွေဒါတွေအားလုံးကို institution တော့ကျွန်တော်တို့ကပြောပါတယ်လူမှုပေဒါပြောပါတယ်ဒါကြောင့်ဒီဘူးအပြင် institution ဆိုတဲ့စကလုံးကိုအဖွဲ့အစည်းနဲ့ကျင့်သုံးလို့ခြုံပြီးနားလည်နိုင်ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲမှာတော့ကျွန်တော်တို့က institution ဆိုတဲ့အင်္ဂလိပ်စကလုံးကို institution လို့ပဲအသံဖလှယ်ပြီးတိုက်ရိုက်သုံးလုံးပြောဆိုသွားမှာဖြစ်ပါတယ်။အဲ့ဒီသဘောကပြောလို့ရှိရင်မိသားစုစနစ်တွေက institution ဆိုတဲ့သဘောကိုလည်းဖြစ်ပါတယ်။ institution တွေကိုကြည့်တဲ့အခါမှာပညာရှင်တွေမှာမူပေါင်းတွေရှိတာကိုတွေ့ရပါတယ်။သူတို့ကအစိပ်ပိုင်းတော့ရအနေနဲ့ကြည့်တယ်။နိုင်ငံရေးဆက်ဆက်ပတ်ဝန်းကျင်ရဲ့ထူးခြားလက္ခဏာတွေကိုလေ့လာတယ်။ပြီးရင် institution တရရဲ့ထူးခြားလက္ခဏာတွေကိုကြည့်တယ်။ပြီးရင် agency လို့ပညာရှင်တွေကခေါ်ဝေါ်ကြတဲ့ဆောင်ရွက်လှုပ်ရှားကြသူတွေရဲ့ထူးခြားလက္ခဏာကိုကြည့်ပါ။အဲ့ဒီအခါမှာဒီ၃ခုပေါ့။ဒီ၃ခုရဲ့ dynamics အရာအပြန်အလှန်တဲ့အောင်အားတွေရဖြစ်ပေါ်လာတဲ့ပြောင်းလဲပုံပြောင်းလဲနည်းလေးမျိုးကိုသူတို့ကတွားတွေ့ပါတယ်အဲ့ဒါကတော့ပထမတစ်ခုကတော့အသစ်နဲ့အဟောင်းကိုလဲလိုက်တာဖြစ်ပါတယ်ဒုတိယကတော့အဟောင်းကိုဒီတိုင်းထားတယ်အသစ်ကိုထည့်လိုက်တယ်ဒီလိုနည်းနဲ့ပြောင်းသွားတယ်နောက်တတိယပြောင်းပုံပြောင်းနည်းကတော့အဟောင်းကိုဒီတိုင်းနဲ့ထားတယ်အသစ်ကိုလည်းမထည့်ဘူးနော်ဒါပေမဲ့ဆက်ဆက်နေတဲ့ပတ်ဝန်းကျင်ကကျွန်တော်အနိစ္စသဘောအရအမြဲတမ်းပြောင်းနေတဲ့သဘောရှိတာကြောင့်မလို့အဲ့ဒီအတိုင်းလေးပဲအပြောင်းနေတဲ့အတိုင်းလေးပဲနော်စီမီစီကနေကိုမပြောင်းမနဲ့ပြောင်းနေတဲ့အတိုင်းလေးလိုက်သွားရင်လည်း institution ကလိုက်သွားရင်လည်းပြောင်းသွားတာမျိုးတွေလည်းတွေ့ရပါတယ်ဒါကတော့တတိယပြောင်းမှုပြောင်းမှုကိုသူတွေ့ရတာနော်နောက်ဆုံးစရုပ်ကပြောင်းမှုပြောင်းပြီးကတော့အဟောင်းကဒီအတိုင်းနဲ့ဒါပေမဲ့အဲ့ဒီအဟောင်းကိုအတိတ်ပဲဖွင့်ဆိုတဲ့အခါမှာအတိတ်ပဲကောက်ယူဖို့အသင့်နဲ့နော်ဒါလည်းအောင်လုပ်တယ်ပြီးရင်ဒါမှမဟုတ်ရင်လည်းအကောင့်ထဲပို့ဖို့တော့ပုံပဲပို့အစ်စ်တွေနဲ့လုပ်လိုက်တယ်။ဟောအဲ့ဒီလိုနည်းနဲ့ကြောင်းသွားကြတာမျိုးလို့လည်းသွားပြီးတွေ့ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီကနေ့ဆက်လက်ပြီးတော့ဆရာမတော်တော်အေးလည်းနဲ့ဆွေးနွေးမှာကတော့ကျွန်တော်တို့ဘဲချင်းနေမှာဘလို့ကြောင်းလဲပုံတွေကိုဘလို့လူတွေကကြောင်းတတ်ကြတယ်လေ။ဒါကိုကျွန်တော်တို့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ဟုတ်ကဲ့ဆရာမကြီးနော်။ပညာရှင်တွေကကြည့်ကြတဲ့အခါမှာဆက်ဆက်နိုင်ငံရေးပတ်ဝန်းကျင်ကိုကြည့်တဲ့အခါမှာဘာတွေကိုကြည့်တယ်။ institution ကိုကြည့်တဲ့အခါမှာဘာတွေကိုကြည့်ပါလဲဆရာမ
သူကပထမဆုံးတော့ကျွန်တော်တို့ပြီးခဲ့တဲ့တစ်ပတ်ကဆွေးနွေးခဲ့တယ်လို့ပေါ့နော်ဒီဆက်ဆက်နိုင်ငံရေးအခြေအနေမှာဒီပေါဝင်တဲ့ဇက်ကောင်တွေရဲ့ဗီဒီယိုပါဝါပေါ့သူကဘလောက်အတိုင်းအတာရှိတယ်လဲဒါတော့အကောင့်ထဲပေါ်နိုင်ဖို့ပေါ့လေအဲ့ဘလောက်အတိုင်းအတာရှိတယ်လဲဆိုတော့သူဥစ္စာဒီဗီဒီယိုပါဝါဟိုသူဟိုတကယ်ကိုအင်အားကောင်းမဲ့ရှိနေသလားဒါမှမဟုတ်အင်အားနည်းနေသလားအဲ့ဒါရှိကြလို့တစ်ပတ်ကလည်းဒီအဖွဲ့အစည်းဆိုင်ရာကျင့်ထုံးမှလည်းဒါတွေကိုအကောင့်ထဲပေါ်မှုပေါ့နော်အဲ့ဒါမှလည်းဘယ်လိုအနေထားရှိကြလဲတကယ်ကိုဟိုဟိုမြင့်မြင့်မာမာပွားနေတာဒါမှမဟုတ်ရွရွရဲရဲဖြစ်နေသလားဆိုတာလည်းကြည့်ပါတယ်ပထမတစ်ခုပေါ့နော်အဲသူ့ရဲ့ဒီဆက်ဆက်နိုင်ငံရေးအခြေအနေမှာဗီဒီယိုပါဝါကတကယ်ကိုအခြေအနေအကောင့်မောင်းတန်ဖြစ်နေပြီးတခါကျတော့သူ့ရဲ့ဒီခွေးစီတိုင်ရကျင်ထုံးကတော့ပြဿနာရှိနေရရော်ရဲနေပေါ့ရော်ရဲနေဆိုရင်သူ့ရဲ့ပြဿနာကဒီကျင်ထုံးမှာပြဿနာဆွားရှိနေတဲ့အတွက်ဒီကျင်ထုံးမှာကမူလရဲ့ကျင်ထုံးကိုပြုပြင်ကြောင်းလဲတာမဟုတ်ဘဲနဲ့သူကအစ်စ်ပြန်ထည့်လိုက်တဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတွေနေသွားပါတယ်ဒုတိယတနည်းကတော့သူဒီအခွေးစီဆိုင်ရကျင်ထုံးကလည်းအားနေနေတယ်ဗီဒီယိုပါဝါလည်းသူအားနေအားရော့နေတယ်ဒါမျိုးကြတော့သူကလူရောမူရောပြောင်းရမယ်အားလုံးကိုချုပ်ပြောင်းပြေးလိုက်ရမယ်ဆိုရင်အဲ့အမြင့်လန့်ပြောင်းလိုက်ရမယ်ဆိုပုံစံမျိုးပေါ့နော်အဲ့လိုမျိုးတစ်ချက်ကိုတော့လာလို့တွေ့ရပါတယ်တတိယတစ်ချက်ကကြတော့သူကဒီစက်တဲ့နိုင်ငံကြီးအခြေအနေမှာဗီဒီယိုပါဝါတုံးနိုင်မှုအခြေအနေကတော့မြင်ပါတယ်အဲ့ဒါလိုပဲတစ်ဖက်ကလည်းဒီအဖွဲ့အစည်းဆိုင်ရာကျင့်ထုံးကလည်းမြင်ပါနေဒါဆိုရင်နှစ်ဖက်စလုံးကဟန်ချက်နေတယ်ဒါပေမဲ့အဲ့တော့ပြင်ပပိုင်ငါတက်ရောက်မှုတွေပေါ်မှာတော့မူတည်ပြီးတော့ဘာတွေဆက်ပြီးတော့ဆက်လုပ်ရမလဲဆိုတော့ပေါ်မှာမူတည်ပြီးတော့သွားတော့ကြောင်းနေတယ်ဆိုလည်းအနေထောင်တွေ့ရပါတယ်နောက်ဆုံးတနည်းကြတော့ပေါ့နော်ဒီဆက်ဆက်နိုင်ငံရေးအခြေအနေမှာဒီဗီဒီယိုပါဝါတုံးနိုင်မှုအင်အားတော့လျော့နေတယ်ဒါပေမဲ့သူ့ရဲ့အဖွဲ့အစည်းဆိုင်ရာကျင့်ထုံးကတော့ခက်ခဲနေမှာရှိနေပေါ့နော်အဲ့ခါကျတော့ဒီဟိုပါဝါအားနေနေတဲ့အတွက်ဒီကျင့်ထုံးကတော့ကျမတို့သွားပြောင်းလိုက်လို့မရဘူးဒါပေမဲ့အကောင့်ထဲပေါ်ရဲပေါ့နော်ဒီကျင့်ထုံးဆိုင်ရာဒီဥပဒေတွေဥပဒေတွေသာဒီဟာဒီမှာကျမတို့ဒီပြန်ပြီးတော့အရေးပဲကောက်ယူပြီးအကောင့်ထဲပေါ်မှုနေလန်းလေးတွေတော့ပြောင်းလိုက်တယ်ဆိုတဲ့ဘဘောမျိုးတွေတွေ့ရပါလိမ့်ရှင
်ဟုတ်တယ်နော်ပညာရှင်တွေကကြည့်ကြတဲ့အခါမှာဆက်ဆက်နိုင်ငံရေးအခြေအနေမှာဒီလိုသုံးပိုင်ခွင့်ရှိမရှိနော်ဒီလိုသုံးပိုင်ခွင့်ရှိရင်အပြောင်းလဲဖြစ်တဲ့ပုံစံတစ်မျိုးပေါ့သုံးပိုင်ခွင့်မရှိရင်အပြောင်းလဲဖြစ်တဲ့ပုံစံက institution တွေပြောင်းနိုင်ပုံစံတစ်မျိုးပေါ့နော်ရေဘူးကဒီလိုနားလည်လို့ရမယ်ထင်တယ်။တပြိုင်တည်းမှာစောစောပြောသလို institution ပိုင်းပေါ့နော် institution ပိုင်းမှာလည်းနော်အဲကျွန်တော်တို့ဒီပြဋ္ဌာန်းသတ်မှတ်ချက်တွေကိုအတိတ်ပဲကောက်ယူတဲ့အခါကောက်တယ်ပေါ်တဲ့အခါမှာနော်ဘယ်လောက်ထိနှုတ်နိုင်ကြိုင်နိုင်ရှိတယ်လဲပေါ့နော်ဒီပေါ်မှာ ਨੇ ဆက်ဆက်ပြီးကျွန်တော်တို့ကြည့်ကြတာပဲတွေ့ပြီးတွေ့ရပါတယ်ဆိုတော့ကျမရဲ့အဲ့ဒီလိုဒီထူးခြားလက္ခဏာတစ်ခုပေါ့ institution ရဲ့ထူးခြားလက္ခဏာပြီးရင်ဒီဘက်ကဆက်ဆက်နိုင်ငံရေးအခြေအနေရဲ့အခြေအနေပေါ့ဗီဒီယိုသုံးပိုင်းကဗီဒီယိုသုံးပိုင်းကမရှိတဲ့အနေထားစားချီးတများ ਨੇ ဆက်ဆက်ပြီးတော့ကျွန်တော်တို့ဘလို့လူတွေကအပြောင်းလဲတဲ့မှာဘလို့ပုံစံနဲ့ပါဝင်လာကြတာမျိုးကိုတွေ့ရတယ်
အင်းအဲ့မှာလို့ဒီဆောင်းပါးထဲမှာပေါ့နော်အဲသူပေါ်ပြထားတာကမျိုးစား၄မျိုးပေါ့နော်ဒီ agent လို့ခေါ်တဲ့ဒီဦးဆောင်မျိုးပြောင်းလဲမဲ့သူ၄မျိုးကိုသူပြောပြထားပါတယ်ပထမတစ်မျိုးကတော့အဲဒီအဖွဲ့စည်းဆိုင်ရာကျင့်ထုံးကိုရောနောက်ပြီးတော့ဒီ account ထဲပေါ်မှုဘာင်းလေးပါရောအကုန်လုံးကအုတ်တုံသူကပြောင်းလဲလိုက်တဲ့ဆိုတဲ့သဘောမျိုးတွေ့ရတယ်။အဲ့တော့အဲ့ဥစ္စာတော့သူကအမြင့်လန်ပြီးတော့ပြောင်းလဲလိုက်တဲ့သဘောမျိုးပေါ့နော်။အဲတော့အခါကျတော့သူအဲ့အချိန်မှာတော့အဲ့ဟိုအပေါ်တိုင်များပြီးတော့စွန့်စားမှုတော်တော်များရပေါ့နော်ဘာလို့ဆိုတော့သူကမြင့်တယ်မြင်ပြောင်းလဲရတဲ့အနေထားပေါ့အဲ့ဒါမျိုးလည်းတွေ့ရပါတယ်ဒုတိယတစ်မျိုးကကြတော့သူကလိုင်ရောညီထွေဆိုတာပေါ့နော်အဲ့ဒါကြတော့ခုနကကျမတို့ပြောခဲ့သလိုပြင်ပကတက်ရောက်မှုပေါ်လေးမှာမူတည်ပြီးတော့ပြောင်းလဲတဲ့သဘောမျိုးရှိရဲရှိခါကြတော့အပြန်အလှန်မြည်တည်ရတဲ့သဘောမျိုးပေါ့နော်ဒီပေါ်လေးမှာပြောင်းလဲတဲ့အတွက်သူကဒီအဖွဲ့စည်းဆိုင်ရာကျင့်ထုံးကြီးကိုတော့သူကအဖွဲ့စည်းဆိုင်ရာကျင့်ထုံးကိုပြောင်းလဲတာမဟုတ်ဒါပေမဲ့ဒီကျင့်ထုံးကသတ်မှတ်ထားတဲ့စီးနှစ်စီးကန်းကိုသူပြောင်းလဲလုံးချင်းပေါ့နော်ဒါပြန်ပန်းနဲ့တက်ရောက်မှုနဲ့လိုင်းရောညီထွေးဆိုဖြစ်တဲ့အတွက်ဖြစ်လို့တဲ့အတွက်အဲ့ဒါမျိုးပြောင်းလဲခြင်းနဲ့အပိုင်းကိုလည်းတွေ့ရတယ်တတိယတစ်မျိုးကကြတော့ဒီသူကဒီအဖွဲ့စည်းဆိုင်ရာကျင့်အဖွဲ့စည်းဆိုင်ဆိုင်ရာကျင့်ထုံးကျမတို့ institution လို့ခေါ်လာရင်းကိုသူကထပ်ဆက်ပြီးတော့မထိမ့်သိမ့်လို့ခြင်းဘူးဒါပေမဲ့ဒီစီးနင်းစည်းကမ်းတွေပေါ့နော်စီးနင်းစည်းကမ်းတွေကိုတော့သူအနေနဲ့လိုင်းရောညီဒီဆိုဖြစ်ချင်တဲ့အတွက်ဒီအဖွဲ့အစည်းကိုသူကပြောင်းလဲခြင်းတဲ့သဘောမျိုးတွေ့ရတယ်။တတိယနောက်ဆုံးတစ်မျိုးကကြတော့ဒီအခွင့်အရေးတမပေါ်သူကလည်းဘယ်အခြေအနေရောက်ရဒီအဖွဲ့အစည်းတည်တံ့နေဖြစ်နေမတည်တံ့ဖြစ်နေရတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ကိုချိုးအတွက်အသုံးချတဲ့ပုံစံမျိုးပေါ့နော်ဒီလိုမျိုးကိုဖော်ပြထားပါရှင
်။ဆိုတော့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းပါတယ်။အဲ့တော့ပညာရှင်တွေကစိုးစိုးကပြောနေတဲ့ နော်မူလကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးခဲ့ကြတဲ့နော်ပြောင်းမုံပြောင်းနည်းပုံစံရယ်နော်ခုနပြောနေတဲ့ပတ်ဝန်းကျင်ရဲ့ဆက်ဆက်ပတ်ဝန်းကျင်ရဲ့နိုင်ငံရေးထူးခြားရဲ့လက္ခဏာတွေရယ် institution ရဲ့ထူးခြားတဲ့လက္ခဏာတွေကိုဆက်ဆက်လိုက်တဲ့အခါမှာဘလို့လူတွေကဆက်မစောစောပြောတဲ့၄မျိုးပေါ့နော်၄မျိုးကဘလို့ပြောင်းလဲတတ်တာကိုတွေ့ကြ
အဲ့တော့ပထမတစ်မျိုးပြောခဲ့တဲ့သူကဟိုလုံးဝအုတ်တုံအပြောင်းလဲလိုက်တဲ့အမြင့်လှမ်းပြီးပြောင်းလဲလိုက်တဲ့ပုံစံပေါ့နော်အဲ့ဒါအရာတော့သူကအဲ့လူရောမူရောစသဖြင့်အဲ့အမျိုးပြောင်းလဲလိုက်တဲ့ပုံစံမျိုးကိုသူကပို့ပြီးတော့အားပေးတယ်အထူးသဖြင့်
အဲ့ဒီလိုပြောင်းလဲပုံမျိုးကဆက်ဆက်နိုင်ငံရေးခြေနေဘလို့ခြေနေမျိုးမှာပို့ပြီးဖြစ်တတ်တာသူကတွေ့ရ
အထူးသဖြင့်ဒီတော့တုံးနိုင်ခွင်းကလည်းအားနည်းနေတယ်။နောက်ပြက်ခါကျတော့အဖွဲ့အစည်းဆိုင်ရာချင်းထုံးကလည်းအားနည်းနေတယ်ပေါ့နော်။ဒီလိုခါကျတော့အကုန်လုံးကိုမြင့်လန်ပြောင်းရမယ်ဆိုတဲ့သဘောမျိုးပေါ့။အဲ့ဒီနေရာနဲ့တော့ပြသက်ဆိုင်ပါလိမ့်ရှင့်
။ဆိုဒုတိယတစ်မျိုးအောင်ဆက်မဘလူးအခြေအနေမှာပြောင်းတတ
်ဒုတိယတစ်မျိုးအောင်ကျတော့သူကဒီတော့တုံးနိုင်ခွင်းကသူ့မှာအကောင်းနဲ့အခြေအနေမှာရှိရပေါ့နော်။အဲဒါပေမဲ့အဖွဲ့အစည်းဆိုင်ရာချင်းထုံးမှာတော့အားနည်းနေတဲ့အခါမျိုးတွေမှာသူကဒီကျင့်ထုံးကိုသူပြောင်းလဲလိုက်တဲ့ဆိုတဲ့ပုံစံမျိုးပေါ့အဲ့ခါကျတော့ကျွန်တော်တို့အစောကပြောခဲ့တယ်လို့သူကဒီအဖွဲ့အစည်းကိုသူထိမ့်သိမ့်လို့လားမဟုတ်ဘဲနဲ့သူကကျင့်ထုံးကိုလည်းပြောင်းလဲလို့ရှင်တဲ့သဘောမျိုးပေါ့နော်ကျွန်တော်အဲ့ဒါ layering လို့ခေါ်တဲ့အပိုင်းကိုတော့ဖြစ်သွားပါလိမ့်ဆရာ
ဆိုတော့သူကအဲကျင့်ထုံးပြဋ္ဌာန်းချက်အစ်စ် rules အစ်စ်ဒါမှမဟုတ်စီမင်းစည်းကမ်းအစ်စ်တွေကိုသူကထပ်ပြီးတော့ထည့်လိုက်တယ်ဒါပေမဲ့အရင်ဟာကိုလည်းမထိဘူးတဖက်မှာကြတော့ तू อ่ะ video တုံးပိုင်းဝင်ရှိတယ် तू อ่ะရှိတယ်အတွက်ကြောင့် तू อ่ะမထီဘူးเนาะအဲ့ဒီလိုနည်းနဲ့ပြောင်းလဲသွားကြတာကိုတွေ့ရတယ်အထူးသဖြင့်အဲ့ဒီလူတွေကစနစ်အဟောင်းကိုတဖြည်းဖြည်းဖြည့်ဆည်းသွားပြီးတော့စနစ်အစ်စ်ကိုဖန်ပြီးသွားကြတာမျိုးကိုတွေ့ရဟုတ်အပြည့်ဆရာမ video အနာကတုံးပိုင်းဝင်ကတော့ကြီးကြီးမားမားရှိနေမယ် institution ရဲ့အားကလည်းကောင်းနေမယ်ဆိုရင် तू อ่ะဘလူးနည်းနဲ့ပြောင်းလဲတတ်ပါ
အဲ့လိုမျိုးကြတော့အဲတက်ပြတမျိုးဖြစ်တယ်သူကပြင်ပတက်ရမှုအခြေအနေပေါ်မှာမူတည်ပြီးတော့ဒီစီမင်းစည်းကမ်းတွေအဖွဲ့အစည်းတွေကကျင့်ထုံးစီမင်းစည်းကမ်းတွေသူပြောင်းလဲလိုက်တယ်ပေါ့နော်သူကလည်းပြောင်းလဲနိုင်တဲ့ဘီလိုပါဝါလည်းရှိနေတယ်အဖွဲ့အစည်းကလည်းအကောင်းဆုံးတဲ့ဒီအခြေအနေနှစ်ရပ်ပေါ်မှာမူတည်ပြီးတော့သူပြောင်းလဲသွားတာကိုတွေ့ရပါတယ်ဆရာ
ဟုတ်ကဲ့စောစောကပြောတဲ့ဆရာမဒီအခွင့်အရေးသမားဘလို့အခြေအနေမျိုးတွေမှာအခွင့်အရေးသမားတွေကကစားတတ်ကြတယ်
ဒီလိုအနာလည်းညော်နေနေတယ်ဒါပေမဲ့ပေါ့နော်အဖွဲ့စည်းကတော့အကောင်းမောင်းတန်ဖြစ်နေတဲ့အချိန်ပေါ့နော်အဖွဲ့စည်းဆိုင်ရာကျင့်ထုံးကတော့အကောင်းမောင်းတန်ဖြစ်နေပြီးတော့ဒီလိုပါဝါအင်အားနေနေတဲ့ခါမှာဒီကျင့်ထုံးတွေကသူကလိုတလိုဘာသာပြန်အနက်ဒိတ်တွေကောက်ယူပြီးတော့သူတို့အကျိုးအတွက်ပြောင်းလဲသွားတဲ့ပုံစံမျိုးအဲ့လိုမျိုးတွေ့ရပါတယ
်ဟုတ်ကဲ့ဆရာမကြီးကျေးဇူးများကြီးတင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့သူကတော့ကနေဒါနိုင်ငံ Macmaster U Tech သို့မှာပါလူဝဲဒီကိုစူးစမ်းနေတဲ့စာရေးဆရာမတော်တာအေးတတ်ဖြစ်ပါတယ်ကျွန်တော်တို့တော့မှာ
ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်အခုဆက်ပြီးတော့တနင်္ဂနွေမနေ့တိုင်းတင်ဆက်ပေးနေတဲ့ထိတ်တန်းရောက်မြန်မာသတင်းတွေကိုစူးစီးတင်ပြပေးထားတာကြားရမှာပါမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်ယုံတာဝန်ခံပြောတဲ့မြန်မာနိုင်ငံကထွက်သွားရခြင်းအကြောင်းရင်းကမှန်ကန်ဘူးလို့မြန်မာစစ်ကောင်စီကညင်းလိုက်ပါတယ်ရုရှားနိုင်ငံကိုတွားဥခဲ့တဲ့မြန်မာစစ်ကောင်စီဥက္ကဋ္ဌကရုရှားနျူကလ িয়ার စွမ်းအင်ကော်ပိုရေးရှင်းတို့ကြားနျူကလ িয়ার စွမ်းအင်စာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီလိုထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်တို့ကပူးတွဲတင်ဆက်ပေးမှာပါ။
Well, good afternoon. Thank you very, very much.
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်လူမောင်းခွမှုအာဏာရှိနေတယ်လို့တိုက်ဖြတ်ရေးမှာအားနည်းချက်တွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့နှစ်ပတ်လည်အစည်းအဝေးစာမှာဖော်ပြလိုက်ပါတယ်။စစ်အာဏာပိုင်တွေဟာဒီမိုကရေစီရဲ့လှလှသူတွေကိုဖိနှိပ်အရေးယူဖို့ဦးစားပေးလာတာကြောင့်လူမောင်းခွင့်မှုတိုက်ဖျက်ရေးတိတိတသားကြာဆင်းတော်ရဲလို့လည်းစီရင်ခံစားမှဖော်ပြခဲ့တာပါ
The their governments have a state sponsored policy or pattern
မြန်မာနိုင်ငံအပအဝင်ကမ္ဘာပေါ်ကလူမောင်းခွင့်မှုအနေနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဇူလိုင်လ19ရက်နေ့စီရင်ခံစားထုတ်ပြန်ရမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာတော့ရွှေကောက်ခံအစိုးရကိုဖျောက်ချခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းမှုကြောင့်စစ်တပ်နဲ့ဒီမိုကရေစီရေလှလှတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံတော်မှာပဋိပက္ခတွေပို့ပြီးတော့ကြေပြန်လာစေပြီးတိကျရကြောင်လူပေါင်းသိန်းချီအိုးအိမ်စွန့်ထွက်ပြေးကြတာကိုလည်းအစင်ခံစားမှထောက်ပြထားပါတယ်အဲ့ဒီလိုထွက်ပြေးရသူတွေထဲမှာအများအပြားဟာလည်းလူကုန်ကူးခံရမယ့်အနေနဲ့ရင်ဆိုင်နေရတယ်လို့အစင်ခံစားမှဖော်ပြပါတယ် မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနိုင်ဆုံးအဆင့်သတ်မှတ်ချက်နဲ့ပြည့်မီအောင်ဆောင်နိုင်ခြင်းမရှိဘူးလို့လည်းပြောပြပါတယ်။အမေရိကန်နိုင်ငံကြီးဌာနရဲ့နှစ်ပတ်လည်လူကုန်ကူးမှုဆိုင်ရာအစည်းအဝေးမှာမြန်မာနိုင်ငံကိုလူကုန်ကူးမှုအဆိုအဝါဆုံးအဆင့်တီယာ3အဖြစ်ဆက်လက်သတ်မှတ်လိုက်တာကြောင့်မြန်မာနိုင်ငံဟာအနိုင်ဆုံးအဆင့်သတ်မှတ်ခံရတာအခုဆိုရင်9နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့နှစ်ပြည်ရင်းပြည်ပဖြစ်အားမျိုးစုံကြောင့်ကျဆင်းသွားခဲ့တဲ့အခြေအနေကလည်းပြန်လည်နလန်ထူပေါ်နောက်နေနေတယ်လို့ကမ္ဘာဘဏ်ကဇူလိုင်လ21ရက်နေ့ကထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစည်းအဝေးမှာဖော်ပြပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စုစုပေါင်းပြည်ရင်းထုတ်လုပ်မှုတန်ဖိုး GDP ဟာ2019ခုနှစ်ကနေနှိုင်းယှဉ်ရင်7,000,000,000,000နှိမ့်ကျသွားဖို့ရှိတယ်လို့လည်းကမ္ဘာဘဏ်ကခန့်မှန်းထားပါတယ်မြန်မာနိုင်ငံလူဦးရေ40,000,000ဟာဆင်းရဲနှွမ်းပါတဲ့အခြေအနေသတ်မှတ်ချက်အောက်ကိုရောက်နေပြီးတော့ဆင်းရဲနှွမ်းပါမှုအခြေအနေရော့ကျရေးဆယ်စုနှစ်တစ်ခုစာကြိုးပမ်းချက်တွေနောက်ပြန်လှည့်သွားခဲ့တယ်လို့လည်းအစိုးရခန်းစားကထောက်ပြရေးသားထားပါတယ်။ပြင်တိတိုတောစွန့်အင်ကုမ္ပဏီကြီးအပါအဝင်နိုင်ငံတွင်းကပြည်ပရင်းနှီးမြှုပ်နှံမှုတချို့ရုပ်သိမ်းနေသလိုနိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေကြောင့်ကြက်ငွေတန်ဖိုးကျဆင်းပြီးတော့ငွေလဲနှုန်းမတည်ငြိမ်မှုတွေရင်ဆိုင်နေရချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ကမ္ဘာဘဏ်ရဲ့အစိုးရကစားထွက်ပေါ်လာတာပါ။နိုင်ငံခြားငွေရှာပါတာကိုကာကွယ်ဖို့မြန်မာနိုင်ငံဘဟုဘဏ်ကနှီးမြှုပ်ဆောင်နဲ့ကြိုးပမ်းနေပေမဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ကြက်ငွေတန်ဖိုးထိုးကျနေတဲ့အခြေအနေကလည်းပြန်အဖတ်ဆဲဖို့အခက်အခဲတွေအများကြီးရှိနေတယ်ဆိုပြီးစီးပွားရေးသုံးသပ်သူတွေကရှုံ့ပြန်ပါတယ်။ပြည်ကရရဲ့ပိုင်းကပဲပြည်ပချင်းငွေကိုယူထားတဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့လက်တလုံးမှာချင်းငွေပြတ်မဆက်သေးပဲနဲ့ခိတဆိုင်းငံ့ထားဖို့မြန်မာဘဟုဘဏ်ကပြည်တွင်းပုဂ္ဂလိကဘဏ်တွေကိုညွှန်ကြားချက်ထုတ်ခဲ့တာကြောင့်နိုင်ငံတကာနဲ့ဆက်သွယ်လုပ်ငန်းရေးမှာအကျပ်အတည်းတွေပိုးပြီးတော့ကြီးထွားလာနေတယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေက VOA ကိုပြောပါတယ
်။ပြင်သစ် Total စွမ်းအင်ကုမ္ပဏီကြီးရဲ့ရင်းနှီးမြှုပ်နှံမှုတွေဟာဇူလိုင်20ရက်နေ့မှာပဲမြန်မာနိုင်ငံကနေပြန်လည်ရုပ်သိမ်းသွားပါပြီ။မြန်မာရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်အရရတနာတန်းငွေပိုင်လိုင်းစီမံကိန်းကနေရင်းနှီးမြှုပ်နှံမှုရုပ်သိမ်းမယ်ဆိုပြီးပြင်သစ်ပိုင် Total နဲ့ American Pacific Chevron ကပြီးခဲ့တဲ့ဇန်နဝါရီလကကြေညာအတည်ပေးခဲ့ပါတယ်။မြန်မာနိုင်ငံတွင်လူခွေအခြေအနေနဲ့တရားဥပဒေစိုးမိုးရေးဆိုးဝါးလာတာကြောင့်ဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။သူတို့ရဲ့ပိုင်ဆိုင်မှုအရရအတွက်နစ်နာမှုတောင်းဆိုတာလည်းမလုပ်တော့ဘူးလို့ Total ကုမ္ပဏီကအဲဒီတုန်းကပြောဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်မှာမြန်မာစစ်တပ်ရဲ့အဓိကနိုင်ငံခြားဝင်ငွေလမ်းကြောင်းတွေဖျက်တောက်ဖို့လူခွေရေးဖွဲ့တွေကဖိအားပေးတာမှာ Total ကုမ္ပဏီလည်းဖိအားပေးခံခဲ့ရပါတယ်။ဒီသဘာဝတန်ငွေလုပ်ငန်းကနေမြန်မာအတွက်နိုင်ငံခြားဝင်ငွေအများဆုံးအဖြစ်တစ်နှစ်ကိုဒေါ်လာတန်း1,000ကျော်ရစေတယ်လို့ HRW လူခွေရေးစောင့်ကြည့်မှုအဖွဲ့ကြီးကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Oridu ဖုန်းကုမ္ပဏီကလည်းသူ့လုပ်ငန်းတွေကိုရုပ်သိမ်းဖို့ဆွေးနွေးနေပြီးဆိုပြီးတည်ရင်းမြင့်နှစ်ခုကိုကိုးကားလို့ရိုက်တာသတင်းပြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ဆက်သွယ်ရေးလုပ်ငန်းကိုရောင်းချဖို့ရည်ရွယ်ကြောင်းဆက်သွယ်ရေးဝန်ကြီးဌာနကို Oridu ကအကြောင်းကြားခဲ့တယ်လို့လည်းသတင်းအရေးမြစ်တွေကပြောပါတယ်။ကာတာနိုင်ငံဒိုဟာမြို့အခြေစိုက် Oridu ကုမ္ပဏီဟာမြန်မာနိုင်ငံမှာတတိယအကြီးဆုံးဖုန်းကုမ္ပဏီဖြစ်ပြီးအာဏာမသိမ်းခင်2020တုန်းကသုံးစွဲသူ15သန်းဝန်းကျင်ရှိခဲ့ပါတယ်။အာဏာသိမ်းပြီးတဲ့နောက်မှာတော့2022ခုနှစ်မှာ Oridu ကိုသုံးစွဲသူ6သန်းရှိပြီးဝင်ငွေအမေရိကန်ဒေါ်လာတန်း330ရှိခဲ့တယ်လို့ထုတ်ပြန်ထားတာပါ။ Oridu ကုမ္ပဏီကိုဝယ်ယူဖို့လာလာရှိတဲ့သူတွေထဲမှာရွှေတန်လွင်ဥကြော်ဝင်ပိုင်တဲ့ SkyNet နဲ့စင်ကူချေဆိုင် Yan Investment Group တို့ပါဝင်ကြပါတယ်။ဝယ်ယူဖို့စိတ်ဝင်စားကြတဲ့အဖွဲ့၃ဘွဲ့နဲ့စကားပြောနေတာနောက်ဆုံးအဆင့်ကိုမရောက်သေးဘူးလို့သတင်းအရေးမြစ်တွေအရသိရပါတယ်။ Telenor ကုမ္ပဏီထွက်သွားပြီးတဲ့နောက်ဆက်သွယ်ရေးနယ်ပယ်မှာ Oridu ဟာအများစုနိုင်ငံခြားပိုင်နောက်ဆုံးကုမ္ပဏီလည်းဖြစ်ပါတယ်။ Telenor ကုမ္ပဏီကိုတော့ရွှေပြိုင်းဖြူကုမ္ပဏီနဲ့လက်နွန်ချေဆိုင် M1 ရင်းနှီးမြှုပ်နှံမှုကုမ္ပဏီတို့ကဝယ်ယူခဲ့ကြပါတယ
်2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံဒေသအတော်များများမှာတိုက်ပွဲတွေမပြတ်ပေါ်ပေါက်နေပြီးတိုက်ပွဲကြားကမီးလောင်ပြာကျခဲ့ရတဲ့ခြေရာတွေရောမြေမြုပ်မိုင်းတွေနှိမ့်ပြီးတော့အတိဒုက္ခရောက်ရတဲ့ပြည်သူတွေပိုတိုးလာသလိုအိုးအိမ်ဆွန့်ပြီးတော့နေရာဆွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းနေစဉ်တိုးလာနေကြပါစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်မြန်မာနိုင်ငံဒေသအတော်များများကဆန္ဒပြလူငယ်တွေဟာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့စစ်ကောင်စီကိုလက်နက်ဆွဲကိုင်တော်လှန်နေကြတာပါ။ချင်းပြည်နယ်ဖလန်ဟာခါတခြားမှာလည်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကြားဆန္ဒရကြတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသခံ2000နီးပါးနဲ့အိမ်စွန့်ထွက်ပြေးနေရတာပါ။တိုက်ပွဲအခြေအနေတည်ငြိမ်စပြုလို့ရွာသူရွာသားတို့ရွာထဲပြန်ဝင်လာကြပေမဲ့ရွာလုံးကျွတ်နေပါမိရှို့ခံရတဲ့အခြေအနေကြောင့်ခက်ခဲတွေရှိနေတာပါ တခါစီရဲတင်းမာနေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာလဲစစ်ကောင်စီတပ်နဲ့ gang အကြာဆယ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့ဖားကံမြို့နယ်ထဲမှာလဲစီရဲတင်းမာမှုတွေရှိနေတာကြောင့်ဒေသခံတို့ချို့ဘေးလွတ်ရာတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းထဲမှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့နှစ်ဖက်အပြန်အလှန်ပစ်ခတ်ပြီးတော့တိုက်ပွဲမပြတ်ပေါ်ပေါက်နေပါတယ်။ကြားပြည်နယ်ဖက်မှာလဲစစ်ကောင်စီကမြေမြုံမိုင်းအုံပြုမှုတွေများလာပြီးတော့ဒီမိုင်းတွေကြောင့်ပဲအရသာပြည်သူတွေထိခိုက်ဒေဆုံးနေရတာပါ။မြင်းမြုပ်မိုင်းကြောင်ထိခိုက်ခဲ့ရတဲ့ပြည်သူ50ဝန်းကျင်ရှိတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်။စစ်ရှောင်ပြည်သူတယောက်ကလည်းသူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ကျမတို့အချိန်ကလေးအခုချိန်ကြီးရွာပြန်လာလို့မရတော့စစ်ရှောင်တဲ့နေရာမှာပဲရှိနေရတယ်။ကျမတို့ရွာမပြန်နိုင်တာစစ်သားတွေကရွာကိုသူတို့ကအဲ့မှာလာတဲကြတယ်လေကျမအဲ့မှာလာနေကြတော့ကျမတို့ကပြန်လာလို့မရတော့ဒီရွာဘေးပတ်ပတ်လေတွေနဲ့သူတို့မိုင်းတွေထောင်ထားတယ်အဲ့လိုမျိုးလဲပြောတာလဲကြားရတာပေါ့နော်။အဲ့ဒါရောလေသူတို့လည်းရှိနေခါကြတော့ကိုကလည်းရွာပြန်လို့လည်းမဖြစ်မိုင်းကြောက်ရတာတစ်ထက်နဲ့တိုက်ပွဲလည်းခဏခဏပြင်းနေရတယ်ဆမအဲ့မှာလည်းပြင်းနေတုန်းပဲအခုထိအချိန်ထိပဲ
မိုင်းနေမိလို့ပွဲချင်းပြီးတိတ်ဆုံးသွားတာလည်းရှိသလိုထိခိုက်တံအားရပြီးတော့စေကုသခန္ဓာရင်းဆုံးသွားတာလည်းရှိပါတယ်တိုက်ပွဲဖြစ်နေတဲ့ကြားပြည်နယ်တွင်းကစစ်ကောင်စီဖက်မြင်းမြုံမိုင်းအများအပြားအုံပြနေတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဇူလိုင်လ20ရက်နေ့ကထုတ်ပြန်ပါတယ်ကြားပြည်နယ်တွင်လူနေအိမ်တွေလှည့်ခွင်းတွေနဲ့ခရိယံဖျားကြောင်းတွေပါမချမ်းမိုင်းထောင်ထားတာကိုကိုရိုင်းကြုံခွေရသူ40ကျော်ကို AI ကတွေးဆမေးမြန်းခဲ့တာဖြစ်ပါတယ
်ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့85နှစ်မြောက်အာဇာနီနေ့ထိမ့်မတ်နိုင်ငံတော်အခမ်းအနားကိုရန်ကုန်အာဇာနီပိတ်မှန်မှာစစ်ကောင်စီကကြီးမှုကျင်းပခဲ့တာမှာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမေအောင်နိုင်ရောထိမ့်သိမ်းခံနေရတဲ့ဒေါ်ဆန်းစုကြည်တို့ရောတက်ရောက်ခြင်းမရှိခဲ့ပါဘူးဗိုလ်ချုပ်အောင်ဆန်းနဲ့ဥပဝင်းမိသားစုတွေကိုစားခန္ဓာချင်းပါရေးကော်မတီဝင်တွေကလွမ်းသူပန်းကွေချခဲ့ကြပါရယ်အာဇာနီခေါင်းဆောင်ကြီးတွေကိုမမေ့သလိုတိုင်းရင်းသားလူမျိုးတည်တည်ရဲ့အာဇာနီခေါင်းဆောင်တွေကိုပါအတိအမှတ်ပြုတဲ့ရည်ရွယ်ချက်နဲ့လူမျိုးကြီးဟွာရတိုက်ဖျက်ကြအာဇာနီဟာကိုဦးမကားဆိုတဲ့စာရန်ကင်ဆောင်ပြီးရန်ကုန်မြို့မှာတက်ကြွလှွှာသူတွေကလျှက်တပြက်ဆန္ဒပြခဲ့ကြပါရယ်ရန်ကုန်အပြင်တခြားနယ်မြေတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့တိုင်းရင်းသားဒေသတွေမှာလည်းအာဇာနီနေ့အခမ်းအနားတွေကျင်းပခဲ့ကြတာပါရန်ကုန်မြို့လမ်းဆောင်လမ်းကွာနေရာတော်တော်များများမှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ပိတ်ဆို့ထားပြီးစစ်ဆေးမှုတချို့ရှိနေပေမဲ့တက်ကြွလှုပ်ရှားသူတွေဘက်ကရတဲ့နည်းနဲ့လျှက်တပြက်ဆန္ဒပြခဲ့ကြတာပါစစ်ကောင်စီကဦးစီးရန်ကုန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့စစ်ကောင်စီဘက်ကဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ဦးဆောင်တက်ရောက်ပါတယ်ရန်ကုန်မြို့ပေါ်မှာတော့အာဇာနီခေါင်းဆောင်တွေကြာဆုံးတဲ့မနက်ပိုင်းအချိန်မှာအုပ်အော်ဆွဲပြီးသွားလာတဲ့ရင်တချို့ဟွန်းတီးတာနေတချို့အလံတိုင်တဝက်လွှင့်ထူတာတွေရှိခဲ့ပါတယ်။အာဇာနီဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အောင်ဆန်းပြားလိုက်ကိုအများပြည်သူအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူတော့တိတ်များများဆာဆာမရှိခဲ့ပါဘူး။မန္တလေးမြို့မှာလည်းမြို့ရဲအသွာလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးရာတွေရှိခဲ့ပါတယ
်။တပတ်အတွင်းမြန်မာသတင်းတွေကနေတပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းတင်ပြပေးပါမယ်။နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုမအီတန်စင်ကစူးစီးပြောပြပေးပါတယ်။
ယူကရိန်းခွဲထွက်ပြည်နယ်တွေကိုပြန်သိမ်းဖို့စစ်တိုက်နေရတာလို့အရင်တုန်းကပြောခဲ့တဲ့ရုရှားကအခုအရှိဒွန်ဘတ်ဒေသကိုကျော်လွန်ပြီးတော့တိုက်ခိုက်ဖို့ရည်ရွယ်တဲ့အကြောင်းရုရှားစစ်တပ်ကပြောပါတယ်။ဒီလိုရုရှားဘက်ကတိုးမြင့်တိုက်ခိုက်မှုတွေလုပ်ရတဲ့အကြောင်းရင်းဟာယူကရိန်းရုရှားကိုတိုက်ဖို့အမေရိကန်နဲ့ NATO မဟာမိတ်တွေကလက်နက်တွေထောက်ပံ့ပေးနေလို့ဆိုပြီးတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ရော့ကဇူလိုင်လ20ရက်နေ့မှာပြောပါတယ်။ယူကရိန်းမြို့တော်ကိုသိမ်းပိုက်မဲ့ရုရှားတပ်တွေရဲ့ထိုးစစ်ဆင်မှုမအောင်မြင်တဲ့နောက်ပိုင်းအခုတာဝေးပစ် rocket တွေအသုံးပြီးတော့အထူးစစ်ဆင်ရေးအဖြစ်ယူကရိန်းတောင်နဲ့အရှေ့ပိုင်းကိုတိုးချဲ့ထိန်းချုပ်ဖို့ရုရှားတပ်တွေကလှုံ့ဆော်နေပါတယ်။ဒီတော့အတွက်မှာပဲယူကရိန်းသမ္မတကတော်အိုလနာဇလန်စကာကအမေရိကန်ပြည်အောင်စုကိုရောက်ရှိနေပြီးတော့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုခုခံနိုင်အောင်ယူကရိန်းကိုလေကြောင်းကာကွယ်စနစ်ကူညီထောက်ပံ့ပေးဖို့ပန်ကြားခဲ့ပါတယ်။
Вы допомагаете нам дуже потужно.
တပ်ဖြတ်ခံရသူတွေ၊ခြေလက်အင်္ဂါဆုံးရှုံးခဲ့ရသူတွေ၊ရှီတန်းရောက်နေတဲ့မိသားစုတွေရဲ့အိမ်အပြတ်လမ်းကိုစောင့်မျှော်နေရတဲ့အသက်မသေးကြံရှိနေသေးသူတွေအားလုံးသူတို့အားလုံးကိုစားယူကရိန်းကိုလက်နက်တွေပေးဖို့ပန်ကြားလိုတဲ့အကြောင်းနဲ့ဘရောမှာမတောင်းဆိုခြင်းခဲ့တဲ့အရာတွေကိုတောင်းဆိုနေရတာပါဆိုပြီးတော့ American လူတော်မှာခန်းစားချက်အပြည့်နဲ့ယူကရိန်းသမ္မတကတော် Zelensky ကပြောဆိုသွားပါတယ်။ယူကရိန်းသမ္မတကတော် Zelensky က American ပြည်အောင်ရောက်ရှိနေခြင်းအတွင်း American သမ္မတ Joe Biden သမ္မတကတော် Joe Biden American နိုင်ငံခြားရေးဝန်ကြီး Antony Blinken တို့နဲ့တွေ့ဆုံခဲ့ပါတယ်။ ဒီသင်းပတ်တွင်လွှတ်တော်ကရွေးချယ်ခဲ့တဲ့ဝန်ကြီးချုပ်ဟာ Rinel Wickramasinghe တပိလင်ကသမရအဖြစ်ရာထူးတာဝန်ယူဖို့ကြံတစာတင်ဆိုခဲ့ပါတယ်။သမရဟာ Gotabaya Rajapaksa နိုင်ငံတွေကနေထွက်ပြေးပြီးတော့ရာထူးကနေနှုတ်ထွက်သွားပြီးတဲ့နောက်အသက်83နှစ်အရွယ် Rinel Wickramasinghe ကသမရအသစ်ဖြစ်လာတာပါ။သူဟာဝန်ကြီးချုပ်အဖြစ်6ကြိမ်တာဝန်ယူခဲ့ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကသမရဟာ Rajapaksa နိုင်ငံကနေပြည်ပကိုထွက်သွားပြီးတဲ့နောက်ယာယီသမရအဖြစ်တာဝန်ယူခဲ့ပါတယ်။ဒီနိုင်ငံမှာနိုင်ငံကောင်ဆောင်တွေစီမံမှုညံ့ဖျင်းလို့ဖြစ်ရတာဆိုတော့စီးပွားပြက်ကက်ဆိုင်နေခြင်းအစိုးရထိပ်ပိုင်းကောင်ဆောင်တွေယာတုကနေနှုတ်ထွက်ပြီးပို့တောင်းဆိုတဲ့စကားပြဝေတွေလာနေကြည့်ပြီးတော့ပေါ်ပေါက်နေတာပါတချိန်ထဲမှာပဲသမရဝီကရာမက်စင်ဟင်ကသမရဟောင်းရာဂျာပါက်ဆာမိသားစုနဲ့နှိဆက်သူအဖြစ်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပြီးတော့သူသမရဖြစ်တာကိုသဘောမကျလို့ကန့်ကွက်ဆန္ဒပြသူတွေလည်းရှိနေပါတယ်ဖြစ်တဲ့နေပြင်းတဲ့အပါဝင်ဥရောပနေရာတော်တော်များများမှာဆန်ကျင်တဲ့အပူလိုင်းတံကိုရင်ဆိုင်နေရပါတယ်။ဖြစ်တဲ့မှာအပူချိန်40ဒီဂရီစီနီဂရီထိမြင့်တက်ခဲ့ပြီးတော့ပြင်းတဲ့မှာလည်းအပူချိန်မြင့်တက်နေရပါ။အပူချိန်ကြောင့်ဂရိနိုင်ငံအေသင်မြို့အပါဝင်မြို့ကြီးတွေနဲ့အနီးတစ်ဝိုက်တောမီးတွေလည်းလောင်ကျွမ်းခဲ့တာကြောင့်ရာထဲချီတဲ့ဒေသအခံတွေဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။လေပြင်းတွေတိုက်ခတ်တာကြောင့်လည်းမီးငြိမ်းတက်နေတဲ့မိသက်သမားတွေအခက်အခဲတွေကြုံခဲ့ရပါတယ်။ဆွေနိုင်ငံအနောက်မြောက်ပိုင်းဇာမိုရာပြည်နယ်မှာလည်းဒီသင်းမတ်အစထိတောမီးတွေဆက်ပြီးတော့လောင်နေခဲ့တာပါ။ဒီသင်းဘက်ထဲမှာစပိန်နဲ့ပေါ်တူဂီမှာအပူချိန်မြင့်တက်တာနဲ့ဆက်နွယ်တဲ့သေဆုံးမှု950ကျော်ရှိတဲ့အကြောင်း AP သတင်းမှာဖော်ပြထားပါတယ်။အခုလိုဆန်ချိန်တဲ့အပူချိန်မြင့်တက်လာတာဟာဥတုရသီဖောက်ပြန်မှုပိုပြီးတော့လေးလေးမြန်မြန်တိုးလာနေတဲ့အခြေအနေဖြစ်တဲ့အကြောင်းကြွမ်းကျင်သူတွေကကြည်ပင်းနေကြပါတယ်။မေကန်ပြောင်ဆိုအထူးသဖြင့်အနောက်လေပိုင်းကမြို့တွေမှာဆန်းကျင်တင်ပူပြင်းနေတဲ့အချိန်တွေမှာပဲဥတုရသီပြောင်းလဲမှုတိုက်ဖြစ်ရေးလှုပ်ဆောင်မဲ့အစီအစဉ်တစ်ကိုမေကန်သမ္မတဂျိုးဘိုင်ဒန်ကဒီတင်ပတ်လည်မှာကြီးညာခဲ့ပါလိမ့်
Climate change is literally an existential
ဥတုရသီပြောင်းလဲမှုဟာအမေရိကန်နဲ့တကမ္ဘာလုံးအတွက်စိုးရိမ်ရတဲ့ဘေးရန်တွေဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုလိုက်ပြီးတော့ AAP Center တွေတိုးချဲ့ဆောက်လုပ်ဖို့ရမုံငွေအသစ်ပေးမယ့်အကြောင်းပြင်ရင်းနှံအထွက်များတဲ့မက္ကဆီကိုပင်လယ်ကွင်းမှာကမ်းလွန်လေအားစီမံကိန်းတွေလှုပ်ဆောင်ဖို့တောင်းအားပေးသွားမယ့်အကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။မင်းခင်နဲ့ကမ္ဘာတဝမ်းမျိုးတွေမှာတောမီးတွေလောင်အပူလိုင်းဖြတ်စံချိန်တင်ပူပြင်းနေပေမဲ့လေသမ္မတဘိုင်ဒန်ကတော့နိုင်ငံတော်အရေးပေါ်ခြေအနေဖြစ်ကြီးညာသွားတာမရှိသေးပါဘူးရှင်။
ဒီအမေရိကန်တန်ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပါမယ
်။ကောင်ဆန်းစုကြည်နဲ့အနာဂတ်မှာတွေ့ဆုံမှုအလားအလာအများကြီးရှိတယ်လို့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကတိပြုပြောကြားခဲ့ကြောင်းဇူလိုင်လ22ရက်နေ့ကဖနံပင်မြို့တော်မှာပြုလုပ်တဲ့မြန်မာနိုင်ငံအတွက်အာဆီယံရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်တဲ့အထူးဆွေးနွေးပွဲမှာအာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးကထပ်မံအတည်ပြုပြောဆိုလိုက်ကြောင်းဖနံပင်ပို့သတင်းစာကရေးသားဖော်ပြပါရယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကာယောဂါဗိုင်းရပ်စ်ပိုးတွေ့ရှိသူ43ဦးတွေ့ရှိခဲ့ကြောင်းကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်ချက်အရအခုချိန်ထိစုစုပေါင်း 6,100 ကျော်ရှိသွားပြီဖြစ်ပါတယ်လူ 5,000လူ 9,500 နီးပါးပြီးခဲ့တဲ့24နှစ်ကစစ်ဆေးခဲ့ရမှာအဲ့ဒီလိုတွေ့ရှိခဲ့တာဖြစ်ပြီး 3.89 ရာခိုင်နှုန်းရှိတာဖြစ်ပါတယ်စနေကယူကရိန်းစစ်ကမ်းမြို့အော်ဒက်ဆာကိုမစ်ဆိုင်းနဲ့တိုက်ခိုက်ခဲ့ခြင်းမရှိဘူးလို့ရုရှားဘက်ကညှင်းဆိုခဲ့ကြောင်းတူရကီနိုင်ငံကပြောဆိုလိုက်ပါတယ်တူရကီကရုရှားကိုဆက်သွယ်ခဲ့ရမှာရုရှားအနေနဲ့တိုက်ခိုက်ခဲ့ခြင်းမရှိဘဲဒီကိစ္စကိုအနိကဆောင်ကြည့်လေ့လာရလို့ပြောဆိုကြောင်းတူရကီကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ယူကရိန်းရဲ့ပင်လယ်နဲ့အော်ဒက်ဆာမြို့စေကမ်းကိုရုရှားတပ်ကစနေနေ့မှာဒုံးကျည်နဲ့တိုက်ခိုက်ခဲ့ပေမဲ့တိနံတူလောင်ယုံတွေကိုထိခိုက်ပျက်စီးခြင်းမရှိဘူးလို့ယူကရိန်းတောင်ပိုင်းစစ်ဒေသကပြောဆိုပါတယ်။ကုလသမဂ္ဂရှေ့မှဘွာတူရကီရုရှားယူကရိန်းတို့ကောက်ပဲတိနံနေတင်ပို့ရောင်းချဖို့သဘောတူပြီးနောက်တရက်မှာကုလတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရောက်ချောက်ရောကအလျင်အမြန်ကူးဆက်ပြန်ပွားလာနေတာဟာကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေတရဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေး WHO WHO ကပြောဆိုလိုက်ပါတယ်
။တရင်အချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charles Stamock တို့ဖြစ်ကြပါတယ်။VOA အစီအစဉ်တွေကိုလိုက်ဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကတရိုက်ထုတ်လွှင့်ပေးတာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
်